Welcome to the Voice of America in Burmese.
မင်္ဂလာရှိတဲ့မနက်ခင်းမှာသရရှင်တွေစိတ်လက်ကြီးသာရှိကြပါစေခင်ဗျာ။ VOA အမေရိကန်တိုင်းရဲ့2019ခုနှစ်ဇူလိုင်လ1ရက်တနင်္လာနေ့မနက်ခင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေလိုင်းဒိုမီတာ3240/48တို့ကနေဓာတ်ရိုက်တင်ဆက်နေသလို VOA ရဲ့ Facebook စာမျက်နှာကပါဓာတ်ရိုက်ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ကျွန်တော်ညံဝင်းအောင်မဒီကနေ့မနေ့ခင်းအစီအစဉ်လေးကိုတောင်းဝန်ယူတင်ဆက်မှာပါ
မင်္ဂလာပါရှင်ကျွန်မချင်းမြတ်တက်ပါဒီမနေ့ခင်းသတင်းတွေကိုမှတ်သိနေထိုင်နေတူကြီးညာပေးမှာပါအမေရိကန်သမ္မတဒေါ်နယ်ထရမ့်ဟာတနင်္ဂနွေနေ့ကကိုရီးယားနိုင်ငံခြားကစစ်မဲ့ဇုံကိုဖျက်ပြီးမြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းနဲ့တွေ့ဆုံခဲ့ပါတယ်ဆူဒန်နိုင်ငံမှာတော့အရက်ဖက်အစိုးရပေါ်ပေါက်ရေးအတွက်ဆက်လက်ဆန္ဒပြနေစေပါမြန်မာနိုင်ငံကချင်ပြည်နယ်နဲ့ရှမ်းပြည်နယ်အတွင်းကစစ်တိုင်းဌာနချုပ်၅ခုမှနောက်ထပ်၂လကြာအပြစ်ခတ်ရပ်ဆဲသွားမယ်လို့မြန်မာတပ်မတော်ကတနင်္ဂနွေနေ့မှာကြေညာလိုက်ပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါကိုညံဝင်းအောင်ဟုတ
်ကဲ့ပ
ါဟုတ်ကဲ့ပါခင်ဗျာမိုင်းလာတပ်ဖွဲ့ညီညာရေးအနှစ်30ပြည့်အခမ်းအနားမှာမိုင်းလာခေါင်းဆောင်ဦးဆိုင်လင်းပြောတာကတော့
LTE Port to Cebu နိုင်ငံရေးစနစ်ချေမှာစစ်တော်ရညီညာရေး
သတင်းတွေအပြီးမှာနားဆင်ရဖို့ရှိပါတယ်ဒီအကြောင်းနဲ့အတူမြန်မာရေးရာဆွေးနွေးကံမြန်မာပြည်မှပေးစာများပြည်တွင်းသတင်းသုံးသပ်ချက်နဲ့ကဘာတလွှားထူးခြားဆန်းပြသတင်းတွေကိုလည်းနားဆင်ရဖို့ရှိပါတယ်အခုရင်ဆုံးတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုဒေါက်ကင်မျိုးသက်နဲ့မတ်တင်ဂီထိုက်တို့ပြောပြပေးပါအောင်ဗျာ
အမေရိကန်သမ္မတဒေါ်နယ်ထရမ့်ဟာတနင်္ဂနွေနေ့ကကိုရီးယားနိုင်ငံခြားကစစ်မဲ့ဇုံကိုဖျက်ပြီးမြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းနဲ့တွေ့ဆုံခဲ့တယ်လို့သူဟာမြောက်ကိုရီးယားကိုတောက်ရောက်တဲ့ပထမဆုံးအမေရိကန်သမ္မတဖြစ်လာပါပြီ။နိုင်ငံခြားကပါမွန်ဂျုံနယ်စပ်မြို့ကလေးမှာမြောက်ကိုရီးယားခေါင်းဆောင်ကင်နဲ့လက်ဆွဲနှုတ်ဆက်ပြီးမှသမ္မတထရမ့်ဟာကိုရီးယားနိုင်ငံခြားကစစ်မဲ့ဇုံကိုဖျက်ရှောက်ခဲ့တာပါ။အဲဒီနောက်မှာခေါင်းဆောင်နှုတ်ကတောင်ကိုရီးယားနိုင်ငံဘက်ကိုအတူပြန်ပြီးရှောက်လာကြတာဖြစ်ပါတယ်။သမ္မတထရမ့်နဲ့ဒီလိုနေရာမျိုးမှာတွေ့ရဖို့သူဘယ်တော့မှမျှော်လင့်မထားကြောင်းနဲ့တွေ့ရတာဝမ်းသာကြောင်းကင်ကပြောပါတယ်။အခုလိုနေချမ်းမင်းကိုဖျက်ပြီးတော့မြောက်ကိုရီးယားနိုင်ငံနဲ့တောက်ရောက်ခဲ့တဲ့အတွက်ဂုဏ်ယူကြောင်းသမ္မတထရမ့်ကပြောတယ်လို့နောက်ထပ်တစ်ခါတွေ့ဆုံဖို့အတွက်အမေရိကန်ပြည်ထောင်စုကိုလာရောက်ဖို့ပါကင်ကိုဖိတ်ခေါ်ပါတယ်။စနေနေ့တုန်းကတော့သူတို့နှစ်ဦးတွေ့ဆုံမှုက2မိနစ်လောက်ပဲရှိမယ်လို့သမ္မတထရမ့်ကပြောပေးမယ်ဒီတွေ့ဆုံမှုကမိနစ်50လောက်ကြာနေခဲ့တာပါအခုလိုတွေ့ဆုံမှုအပြီးမှာတော့သူတို့နှစ်ဦးကအလုပ်သဘောအဆင့်ဆွေးနွေးပွဲတွေပြန်ဆရေးအတွက်ကိုယ်စီလဲဖွဲ့တွေဖွဲ့ဖို့သဘောတူခဲ့တယ်လို့သမ္မတထရမ့်ကပြောပါတယ်မကြာခင်သတင်းပတ်တွေအတွင်းမှာလည်းသူတို့နှစ်ဦးထပ်မံတွေ့ဆုံမှာဖြစ်ပြီးဆွေးနွေးပွဲလုပ်ငန်းစဉ်ပြန်ဆတော့မှာဖြစ်ကြောင်းနဲ့ရှေ့ဆက်ဘာဖြစ်လာမယ်ဆိုတာစောင့်ကြည့်ရမှာဖြစ်ကြောင်းလဲပြောပါလေဒါပေမဲ့လုပ်ငန်းရှင်ကအမြန်လုပ်ဖို့မဟုတ်ဘဲနဲ့အားလုံးပြည့်စုံတဲ့ကောင်းမွန်တဲ့သဘောတူညီချက်ဖြစ်ဖို့သူတို့တကယ်ပဲလိုလားတယ်လို့လည်းသမ္မတထရမ့်ကပြောပါတယ
်အမေရိကန်နဲ့တရုတ်ကြားကုန်သွယ်ရေးဆွေးနွေးပွဲတွေပြန်ဆက်မဲ့ရေးကအင်မတန်မှအရေးကြီးတဲ့သဘောတူညီချက်ဖြစ်ကြောင်းဒါပေမဲ့ကမ္ဘာစီးပွားရေးအင်အားအကြီးဆုံးနှစ်နိုင်ငံကြားသဘောတူညီချက်တစ်ခုချက်ချင်းထွက်လာမဲ့အလားအလာတော့မရှိဘူးလို့အမေရိကန်သမ္မတအင်ဘူရိုရဲ့စီးပွားရေးအကြံပေးလယ်ရီကတ်လိုကတနင်္ဂနွေနေ့မှာပြောဆိုပါတယ်။အချင်းယူဆွေးနွေးကြရလိမ့်မယ်လို့စီးပွားရေးအကြံပေးက Fox News ရဲ့တနင်္ဂနွေနေ့တွေ့ဆုံမေးမြန်းခန်းအစီအစဉ်မှာပြောဆိုတာဖြစ်ပါတယ်။နှစ်နိုင်ငံကြားဆွေးနွေးမှုတွေပြတ်သွားတာအခုဆိုရင်သတင်းခုနှစ်ပတ်ထဲကိုရောက်ရှိလာခဲ့ပြီးဒီမတိုင်ခင်မေလအစောပိုင်းတုန်းကတော့နှစ်နိုင်ငံကြားသဘောတူညီချက်တစ်အတွက်90ရာခိုင်နှုန်းအထိညှိနှိုင်းနိုင်ခဲ့ကြတယ်လို့အင်ဘူရိုစီးပွားရေးအကြံပေးကပြောပါတယ်ဂျပန်မှာကျင်းပတဲ့ကမ္ဘာစီးပွားရေးအင်အားကြီးနိုင်ငံတွေရဲ့ G20 ထိပ်သီးဆွေးနွေးပွဲအတွင်းအမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့တရုတ်သမ္မတရှီဂျင်းပင်တို့တည်ထောင်တွေ့ဆုံဆွေးနွေးမှုမှာတော့ဆွေးနွေးညှိနှိုင်းမှုတွေပြန်ဆဖို့သဘောတူခဲ့ကြတာပါ Cyber Internet တိုက်ခိုက်မှုအမေရိကန်ကုမ္ပဏီတွေအသုံးပြုတဲ့ကိုပိုင်နည်းပညာတွေလွှဲပြောင်းပေးဖို့တရုတ်ရဲ့တောင်းဆိုချက်တရုတ်ကုမ္ပဏီတွေကိုတရုတ်အစိုးရဘက်ကထောက်ပံ့ပေးမှုတရုတ်ရဲ့နိုင်ငံတကာနည်းပညာလုပ်ငန်းကြီးဖြစ်တဲ့ Huawei ကိုအမေရိကန်နည်းပညာပစ္စည်းတွေရောင်းချမှုအရေးတို့မဖြေရှင်းနိုင်သေးတာနဲ့အတူပဲညှိနှိုင်းပိုကြံနေတဲ့ဆယ်ယာဂိုင်းနှုန်းကအခက်အခဲဆုံးဖြစ်နိုင်တယ်လို့လည်းစီးပွားရေးအကြံပေးခတ်လို့ကသုံးသပ်ပါတယ်
စစ်တပ်အုပ်ချုပ်နေတဲ့ဆူဒန်နိုင်ငံမှာတနင်္ဂနွေနေ့က ဆန္ဒပြသူ၅ဦးတည်ဆုံးခဲ့ပြီးအများပြားဟာပြင်းထန်တဲ့ဒဏ်ရာတွေရခဲ့တယ်လို့ဆူဒန်ဆရာဝန်များအဖွဲ့ကပြောပါတယ်။အာနာရှင်အိုမာအယ်ဘရှားကိုစစ်တပ်ကဖြုတ်ချခဲ့ပြီးတော့၃လလောက်ကြာလာချိန်မှာအရက်ဖက်ဆွေရပေါ်ပေါက်ဖို့အတွက်ဆူဒန်နိုင်ငံတလွားသိမ်းနဲ့ချီပြီးတနင်္လာနေ့ကဆန္ဒပြတောင်းဆိုခဲ့ကြတာပါ။အိုမာအယ်ဘရှားလက်ကနေအာနာကိုရယူထားတဲ့စစ်ဘုချုပ်ကြီးတွေအနေနဲ့အရက်သားတွေအုပ်ချုပ်နိုင်အောင်လမ်းဖွင့်ပေးဖို့တောင်းဆိုရင်ချီတက်ဆန္ဒပြခဲ့ကြတာဖြစ်ပါတယ်။စစ်ကောင်စီအကြီးအကဲဘုချုပ်ကြီးအဗ်ဒယ်ဖတ်တာဘူဟန်နှုတ်ထွက်ပေးဖို့အတွက်ကြွေးကြော်တောင်းဆိုတဲ့ဆန္ဒပြသူတွေကိုလုံခြုံရေးတပ်တွေကမျက်ရည်ရုံဘုံတွေနဲ့ပစ်ခတ်ခဲ့ပါတယ်။ခါတုံးကဆန္ဒပြသူတွေစခန်းကိုလုံခြုံရေးတပ်တွေကဂျုံနဲ့၃ရက်နေမှာအကြမ်းဖက်ဖြိုခွဲခဲ့ခြင်းကစပြီးအခုတနင်္လာနေ့မှာပထမကြိမ်ပြန်နဲ့ဆန္ဒပြခဲ့ကြတာပါ။အဲ့ဒီဖြိုခွဲမှုတုန်းကတေဆုံးအသူက128ဦးရှိတယ်လို့တိုက်ခန်တွေကပြောပေမဲ့အဆိုအရကတော့62ဦးပဲရှိတယ်လို့ပြောပါတယ်။စစ်ဘုံချုပ်ကြီးတွေအနေနဲ့ဆန္ဒပြသူတွေနဲ့ပြီးပြည့်စုံတဲ့သဘောတူညီချက်ကိုရချင်နေတာဖြစ်ကြောင်းစစ်ကောင်စီဒုတိယအကြီးအကဲကပြောပါတယ်။စစ်ကောင်စီကလုံးဝဘယ်လိုက်မှုမရှိဘဲတော်လှန်ရေးအတွက်အဆောင်အချက်တွေဖြစ်ပြီးတော့အငင်းပွားမှုမှာမပါခြင်းဘူးလို့လည်းပြောပါတယ်။
တာလီဘန်တပုံနဲ့အမေရိကန်ကြားအခုနောက်ဆုံးကာတာမှာလုတ်တဲ့ငင်းချမ်းရေးဆွေးနွေးပွဲအတွင်းမှာတော့အာဖဂန်စစ်ပွဲကိုနိုင်ငံရေးအရာဖြစ်ရှင်းနိုင်ရေးအခြေခံချက်တွေချမှတ်နိုင်မဲ့မူချမ်းတရက်အပြီးတတ်နိုင်ဖို့လေးထားကြိုးပမ်းနေကြောင်းနှစ်ဖက်စလုံးကပြောဆိုထားပါတယ်။ဆက်ရှိနှစ်ကြာစစ်ပွဲအတွင်းရန်ဘက်နှစ်ဦးကြားတစ်နှစ်နေပါကာလအတွင်းခုနှစ်ကြိမ်မြောက်ဆွေးနွေးပွဲမှာတော့အမေရိကန်ကိုယ်စားလှယ်အဖွဲ့ကိုအာဖဂန်မှာမွေးဖွားတဲ့အမေရိကန်တန်တမန်ဇမီခါလီဇက်ကဦးဆောင်နေပါတယ်။အမေရိကန်ညှိနှိုင်းသူတွေနဲ့သဘောတူညီချက်တည်းရရှိရေးအတွက်ဆွေးနွေးပွဲတွေစတဲ့စနေနေ့မှာ12နာရီနီးပါးမရက်မနာဆွေးနွေးခဲ့ကြောင်းတာလီဘန်ညှိနှိုင်းရေးအဖွဲ့ရဲ့ပြောခွင့်ရဆူဟီလ်ရှာဟင်းကပြောပါတယ်။အမေရိကန်နဲ့တာလီဘန်ဆက်ဆံညှိနှိုင်းသူတွေကြားသဘောတူညီချက်မူချမ်းတည်းထွက်လာဖို့ကြိုးစားနေကြစေလို့လဲသူကတင်းနှင်းကနေနေမှာ VOA ကိုပြောပါတယ်။ဒီဒီကျင်းဆွေးနွေးပွဲမှာတော့အပိတံမူချမ်းတည်းထွက်လာဖို့နှစ်ဖက်စလုံးကကြိုးပမ်းနေကြပြီးထွက်ပေါ်လာမယ်လို့မျှော်လင့်ရတဲ့အကြောင်းလဲရှာဟင်းကပြောပါတယ
် VOA American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12.13 ညလိုင်းဒိုမီတာ40 kHz 9.13 ညလိုင်းဒိုမီတာ51kHz 9805နဲ့လိုင်းလမီတာ190 kHz 1905တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA American တန်အမနခင်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်မြန်မာနိုင်ငံကချင်ပြည်နယ်နဲ့ရှမ်းပြည်နယ်တွေအတွင်းကစစ်တိုင်းဌာနချုပ်9ခုမှာနောက်ထပ်2လကြာအပြစ်ခတ်ရက်ဆဲသွားမယ်လို့မြန်မာတပ်မတော်ကတနင်္ဂနွေနေ့မှာကြေညာပါတယ်တပ်မတော်ကာကွယ်ရေးဦးစီးဌာနချုပ်ရုံးကဂျူလာ30ရက်နေ့နေဆွဲနဲ့ထုတ်ပြန်ကြေညာခဲ့တာဖြစ်ပြီးငင်းချိုင်းလုပ်ငန်းရှင်တွေထိထိရောက်ရောက်လုပ်နိုင်ဖို့နဲ့ငင်းချိုင်းလုပ်ငန်းရှင်တွေမှာပါဝင်နေတဲ့သက်ဆိုင်ရာအဖွဲ့အစည်းတွေပို့ပြီးတော့ယုံကြည်စိတ်ချတော့လှုပ်ဆောင်နိုင်ဖို့အတွက်ဩဂုတ်လ30တရနေ့အထိအပြစ်ရထားမှာဖြစ်ကြောင်းပြောကြားခဲ့တာပါဒီအပြစ်ရမဲ့စစ်တိုင်း၅ခုကမြောက်ပိုင်းတိုင်းအရှိမြောက်ပိုင်းအရှိပိုင်းတိုင်းအရှိအလယ်ပိုင်းတိုင်းနဲ့ရွှေတရီကန်တိုင်းစစ်ဌာနချုပ်နယ်မြေတွေဖြစ်ပါတယ်ပြီးခဲ့တဲ့2018ဒီဇင်ဘာကစပြီးမြန်မာစစ်တပ်ဘက်က2ချိန်တိုင်းတစ်ဖက်သက်အပြစ်ခတ်ရက်ဆဲတာဖြစ်ပြီးဒါဟာတတိယအချိန်မြောက်အပြစ်ခတ်ရက်ဆဲတာဖြစ်ပါတယ်ဒီလိုအပြစ်ခတ်ရက်ဆဲပေမဲ့ရှမ်းပြည်နယ်မြောက်ပိုင်းနဲ့ကချင်ပြည်နယ်တွေအတွင်းတိုင်းဒေသလက်နက်ကိုင်အဖွဲ့တွေနဲ့တော့မကြာခဏဆွေးနွေးတိုက်ပွဲတွေဖြစ်ပွားပါတယ်ဒါပြင်ရခိုင်ပြည်နယ်နဲ့ချင်းပြည်နယ်တချို့မှာမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်ဖွဲ့တို့ကြားတိုက်ပွဲတွေဆက်လက်ဖြစ်ပွားနေဆဲပ
ါ။ရာသီဥတုကြောင့်ထိခိုက်ပျက်စီးမှုတွေနဲ့ကမ္ဘာမြေမှာသတင်းပတ်တိုင်းလိုကြုံတွေ့နေရပြီးကပ်ဘေးကြီးဖြစ်မလာရေးအတွက်ရေးပေါ်ဆောင်ရွက်ချက်တွေလိုအပ်နေပြီလို့ကုလသမဂ္ဂအထွေထွေမှုချုပ်အန်တိုနီယိုဂူတာရက်စ်ကတနင်္ဂနွေနေ့မှာသတိပေးပြောဆိုလိုက်ပါတယ်။ကမ္ဘာမှာစိုးရိမ်ဖွယ်ရာရာသီဥတုရေးပေါ်အခြေအနေနဲ့ရင်ဆိုင်နေရတဲ့အရေးအတွက်ကျွန်တော်တို့ဒီကိုရောက်နေကြတာပါလို့လေကုလသမဂ္ဂအထွေထွေမှုချုပ်ဂူတာရက်စ်ကနယူးယောက်မှာစက်တင်ဘာလကျင်းပမယ့်ရာသီဥတုဆိုင်ရာညီလာခံပြင်ဆင်ရေးအဘူဒါဘီက၂ရက်ကြာဆွေးနွေးပွဲအတွင်ပြောဆိုတာဖြစ်ပါတယ်။ရာသီဥတုကြောင့်ပျက်စီးမှုတွေကလက်ရှိဖြစ်ပျက်နေပြီးကမ္ဘာထိပ်တန်းသိပ္ပံပညာရှင်တွေခန့်မှန်းထားတာထက်တောင်မှဖြစ်ထွန်းမှုကပိုများနေတယ်လို့လေကုလသမဂ္ဂအထွေထွေမှုချုပ်ကပြောပါတယ်။ဒါကြောင့်ဒီကိစ္စဖြေရှင်းရေးကြိုးပမ်းမှုတွေထက်ရာသီဥတုပြောင်းလဲမှုကပုံမြန်နေတယ်လို့လည်းပြောပါတယ်။ရေကြီးမှုမိုးခေါင်ရေရှားမှုအပူလှိုင်းတောမီးလောင်ကျွမ်းမှုနဲ့မုန်တိုင်းကြီးတွေဆက်တာတွေနဲ့ သတင်းပတ်တိုင်းမှာရာသီဥတုကြောင့်ထိခိုက်ပျက်စီးရမှုအသစ်တွေဖြစ်နေကြောင်းလဲကုလသမဂ္ဂအတွင်းရေးမှူးချုပ်ကပြောဆိုသွားပါတယ
်။လူရေတန်ပေါင်း1300ကျော်ရှိတဲ့အိန္ဒိယနိုင်ငံမှာငတ်မတူလုံးဝမရှိစေဖို့အစိုးရရဲ့ကြိုးပမ်းမှုကအခုထိမအောင်မြင်သေးဘူးလို့ကုလသမဂ္ဂစာနယ်ရိက္ခာအစီအစဉ် WFP နဲ့အိန္ဒိယအစိုးရအစည်းအဝေးနဲ့စီမံကိန်းအကောင့်ထဲဖော်ရေးဝန်ကြီးဌာနရဲ့ပူတွဲထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။အိန္ဒိယနိုင်ငံမှာစန္ဒရိတ်ကဖူလုံမှုရှိစေဖို့အတွက်ကြိုးပမ်းမှုတွေမှာတိုးတက်လာတဲ့အနေအထားဖြစ်လာပေမဲ့အာဟာရချို့တဲ့တဲ့နှုံးကတော့တနိုင်ငံလုံးအတိုင်းအတာနဲ့ဆိုရင်လက်ခံနိုင်တဲ့အဆင့်ကိုမရောက်သေးဘူးလို့ WFP ပြောခွင့်ရကပြောပါတယ်။လူအတော်များများဟာအထူးသဖြင့်အမျိုးသမီးနဲ့ကလေးငယ်တွေမှာဗီတာမင် A ဓာတ်၊သံဓာတ်နဲ့အိုဒင်းဓာတ်တွေချို့တဲ့နေတာတွေ့ရတယ်လို့ပြောပါတယ်။
ခေတ်သစ်လိန်တူဆုံမဲ့သူကိခွင့်ရလှုပ်ရှားမှုပေါ်ပေါက်ခဲ့စေတဲ့အမေရိကန်ပြည်ထောင်စုနယူးယောက်က Stonewall Inn Bar မှာလိန်တူဆုံမဲ့သူကိဖောက်သည်တွေနဲ့ရဲတွေကြားပြည်ပခဖြစ်ခဲ့တဲ့နှစ်ပေါင်း50ပြည့်အထိတ်အမှတ်ဖြစ်အမေရိကန်မျိုးကြီးအတော်များများမှကျင်းပနေကြပါတယ် Direct from Washington The Voice of
America The O တနင်္လာနေ့မနေ့ခင်းထိတိုင်းအောင်နိုင်ငံတကာသတင်းတွေကိုတော်ကင်မျိုးသက်နဲ့မတ်တင်ဂီထိုက်တို့ပြောပြခဲ့ကြတာပါခင်ဗျအပတ်စဉ်ကဏ္ဍတွေမတန်ခင်သတင်းပြပူချက်တပုတ်ကိုတင်ပြခြင်းပါလေရှမ်းပြည်နယ်အရှေ့ပိုင်းမိုင်းလားမှာကျင်းပနေတဲ့မိုင်းလားတပ်ဖွဲ့ညီညာရေးအနှစ်30ပြည့်ခန်းနာကိုဒေါအောင်ဆန်းစုကြည်သုံးမွန်လှပေးပို့ခဲ့ပြီး NCA စာချုပ်မှာလက်မှတ်ထိုးဖို့နဲ့နိုင်ငံရေးဆွေးနွေးပွဲရလဒ်နဲ့အညီဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုတည်ဆောက်ဖို့ကိုဖိတ်ခေါ်လိုက်ပါတယ်VOA သတင်းတော့ကိုမိုးစော်မိုင်းလာမျိုးကနေသတင်းပေးပို့ထားတာပ
ါဟုတ်ကဲ့အထူးဒေသလေးရဲ့ငင်းချိုင်းနှစ်30ပြည့်အခမ်းအနားကိုမိုင်းလာမျိုးငင်းချိုင်းရင်ပြင်မှာဒီကနေ့မနက်၈နာရီမှာစတင်ကျင်းပတာဖြစ်ပါတယ်ငင်းချိုင်းနှစ်30ပြည့်အခမ်းအနားကိုပြည်ထောင်စုငင်းချိုင်းနဲ့ပြန်လည်တင်းမြတ်ရေးဗဟိုဌာနရဲ့ဥက္ကဋ္ဌဒေါ်ဆန်းစုကြည်ကတဝန်လွှာပေးပို့ခဲ့ရမှာငင်းချိုင်းကော်မရှင်ဒူဥက္ကဋ္ဌဦးသိန်းစော်ကဖတ်ကြားခဲ့ပါတယ်ဒေါ်ဆန်းစုကြည်ရဲ့တဝန်လွှာမှာမိုင်းလာအဖွဲ့ကိုတနင်္ဂနွေနေ့ပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ် NCA မှာပါဝင်လက်မှတ်ရေးထိုးဖို့အတွက်ဖိတ်ခေါ်ထားပါတယ
်။အမျိုးသားဆွေးနိုင်ငံရေးဆွေးနွေးပွဲများအားတနင်္ဂနွေနေ့ပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ် Nationwide Ceasefire Agreement NCA မှာပြဋ္ဌာန်းခြင်းများနဲ့အညီပြည်ပလျက်ရှိဖြစ်အထူးဒေသလေးမိုင်းလာအနေဖြင့်SCA ပြည်ပါဝင်လက်မှတ်ရေးထိုးပြီးနိုင်ငံရေးဆွေးနွေးပွဲရလဒ်များနဲ့အညီဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုကိုအတူတကွပေါ်ဆောင်ရန်ဖိတ်ခေါ်ပါသည
် NCA စာချုပ်ကနေတဆင့်ထာဝရငြိမ်းချမ်းရေးတည်ဆောက်ဖို့ကိုလည်းအခုလိုတိုက်တွန်းထားပါတယ
်အပြာလာဆောင်ထိန်မှုဖြင့်လက်ရှိတည်ဆောက်ထားသောပြစ်ခတ်တိုက်ခိုက်မှုရစဲသဘောတူညီချက်များပေါ်တနင်္ဂနွေနေ့ပြစ်ခတ်တိုက်ခိုက်မှုရစဲသဘောတူစာချုပ်အစစ်လို့တက်လာကစစ်မှားပြီးရေရှည်ပြည်သားခိုင်ငယ်သောထာဝရငြိမ်းချမ်းရေးပြည်ဆောင်ရာအလေးနဲ့တိုက်တွန်းလိုပါသည်
ဒေါ်ဆန်းစုကြည်ဟာအေဘီလာအတွင်းကကျင်းပတဲ့ဝါပြည်သွေးစည်းညွညွရေးပါတီရဲ့ငင်းချမ်းရေးနှစ်30ပြည့်အခမ်းအနားကိုလည်းအလားတူတိုက်တွန်းခဲ့ပူပါတယ်မိုင်းလာအဖွဲ့ရဲ့ဥက္ကဋ္ဌဦးဆိုင်လင်းကဒီကနေ့အခမ်းအနားအဖွဲ့မိန့်ခွန်းပြောကြားရမှာသူတို့အဖွဲ့ရဲ့သဘောထားကိုအခုလိုထည့်သွင်းပြောကြားပါတယ
်နိုင်ငံတော်ရဲ့ပြည်တွင်းငင်းချမ်းရေးနဲ့မြို့သားပြန်လဲပြည်ပြည်ရေးသုံးနှန်းတွေပါလက်သက်ရာစုရင်းလုံးမိနာခံသိက္ခာပြည့် LTE တို့တို့ချက်ဘူးဆိုရင်းစွာရရှိပြီးနိုင်ငံရေးစိမ့်မင်းချေမှတ်စ်တာဝရငင်းချမ်းရေးလမ်းတွေကိုရှောက်လာပေါ်မှာဖြစ်ပါတယ်ဖက်ပြီးဒီမှာအခြေအနေများကိုခက်ပြင်းစမ်းရင်အသက်ထက်နဲ့ဒီနယ်သွားပြေးပြေးပြီးငင်းချမ်းရေးကိုလမ်းတွေကက်သွားပေါင်းချင်းနဲ့ကျွန်တော်တို့ဒီသားငင်းချမ်းရေးရေးစီတီတက်ခိုင်ငင်းရေးအတွက်
တဆက်ထဲမှာပဲစီးပွားရေးနဲ့ဒေသဖွံ့ဖြိုးရေးလုပ်ငန်းတွေကိုပုံမူအလေးပေးဆောင်ရွက်မှာဖြစ်ကြောင်းအင်းနီချင်းနိုင်ငံအထူးသဖြင့်တရုတ်နိုင်ငံနဲ့အကျိုးတူလုပ်ငန်းတွေကိုပူးပေါင်းဆောင်ရွက်သွားမှာဖြစ်ကြောင်းထည့်သွင်းပြောကြားခဲ့တယ်လို့အစိုးရအတိအမှတ်ပြုတဲ့ကိုပိုင်အုပ်ချုပ်ခွင့်ရဒေသဖြစ်အောင်ကြိုးစားသွားမှာဖြစ်ကြောင်းလည်းပြောကြားပါတယ်ဒီခန်းနာမှာအငင်းစားတမရဦးသိန်းစိန်စစ်ထောက်လိုင်းရေးကအငင်းစားဒုတိယပို့ချုပ်ကြီးခင်ညွန့်ဝါအထုဒေတာနှစ်နဲ့ကိုးခန့်ခေါင်းဆောင်ဖုန်ကြားရှင်တို့ရဲ့တဝန်လွှာတွေကိုလည်းဖတ်ကြားခဲ့ပါတယ် ဒီကနေ့အခမ်းအနားကိုအစိုးရကိုယ်စားလှယ်အဖွဲ့ကိုဦးသိန်းစောကဦးဆောင်တယောက်ခဲ့တယ်လို့တရုတ်နိုင်ငံကအာရှရေးရာအထူးကိုယ်စားလှယ်မစ္စတာဆွန်ကော့ရှန်တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကခေါင်းဆောင်တွေရှမ်းပါတီတွေကခေါင်းဆောင်တွေပြည်ထောင်စုကြက်ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီကခေါင်းဆောင်တွေနဲ့အတူပြည်သူထောင်ထဲချီပြီးတယောက်ခဲ့ပါတယ်
တော်ရရှိမှခင်ဗျာတိုင်းပြည်ရဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေကိုထိရောက်စွာလှုပ်ဆောင်နိုင်ဖို့အတွက်ဆိုပြီးစစ်တိုင်းငါးတိုင်းမှာမြမတက်မတော်ကတစ်ဖက်သက်အဖြစ်ခတ်ရဆဲကြောင့်ကြီးညာထားခဲ့တာကိုတက်တန်းနှစ်လထပ်တိုးလိုက်ပြန်ပါတယ်အဖြစ်ခတ်ရဆဲထားခဲ့တဲ့6လအပါအဝင်တက်မတော်အစိုးရနဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့တွေအကြားဆွေးနွေးမှုတွေနှစ်နဲ့ချီပြုလုပ်နေတဲ့ကြားကငြိမ်းချမ်းရေးလုပ်ငန်းစဉ်တွေခဏအထိတည်တာတဲ့အောင်မြင်မှုတွေဘာကြောင့်မရှိသေးတာလဲဆိုတော့တော်ရရှိနေရဲ့အမြင်တွေကိုအခုလာမယ့်အင်္ဂါညတိုက်ရက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါ။ပါဝင်ဆွေးနွေးလို့သူတွေကျွန်တော်တို့ထံကိုကြိုတင်ဆက်သွယ်နိုင်ကြပါလိမ့်။ကျွန်တော်တို့ရဲ့ယုံဖုန်းနံပါတ်က13923812554ဖြစ်ပါတယ်။ဆွေးနွေးလို့တဲ့အကြောင်းအရာတွေကိုကျွန်တော်တို့ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုရေးသားပေးပို့နိုင်သလို VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာကနေလည်းဆွေးနွေးလို့တဲ့အကြောင်းအရာတွေကိုကြိုတင်ရေးသားပေးပို့လို့ရနိုင်ပါတယ်ခင်ဗျာ။ပါဝင်ဆွေးနွေးကြဖို့အားလုံးကိုဖိတ်ခေါ်ပါတယ်။
အင်္ဂါည VOA တိုက်ရိုက်လေလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြပါအောင်ခင်ဗျာအခုတော့မြန်မာရေးရာဆွေးနွေးခန်းဖြစ်ပါတယ်မြန်မာနိုင်ငံမှာဥပဒေပြုပြီးရင်အဲ့ဒီဥပဒေတွေရဲ့ထိရောက်မှုနဲ့ကောင်းကျိုးဆိုးပြစ်တွေကိုပြန်လည်သုံးသပ်တဲ့စနစ်တစ်ခုလိုအပ်နေတယ်လို့အမျိုးသားလွှတ်တော်အမတ်တူဖြစ်တဲ့ရခိုင်တိုင်းရင်းသူဒေါ်ထွမီကပြောပါတယ်ဥပဒေစိုးမိုးမှုအခြေအနေအစိုးရရဲ့တာဝန်တွေနဲ့ပတ်သက်ပြီး VOA editor ဒေါခင်ဆိုးဝင်းကဒေါ်ထွမီကိုရန်ကုန် VOA ရုံးမှာတွေ့ဆုံမေးမြန်းထားပါတယ
်မင်္ဂလာပါရှင
်ဟုတ်ကဲ့မင်္ဂလာပ
ါအခုဒေါ်ထွမီရန်ကုန်ရောက်တုန်းပေါ့နော်လွတ်တော်လဲနားနေတုန်းချိန်မှာဟိုပြီးခဲ့တဲ့ဇွန်လ18 18ပေါ့နော်အဲ့မှာတုန်းကတော့ဒီ conference ညီလာခံတစ်ခုတက်တာကျွန်မတွေ့လဲရပါတယ်အဲ့ဒါကတော့ဒီ British အစိုးရရဲ့ထောက်ပံ့နဲ့နောက်ပြီးတော့ဒီ Westminster Foundation for Democracy လို့ခေါ်တဲ့ရန်ကုန်ဝင်အဖွဲ့ကနေပြီးတော့ဟိုကမ္ဘာကထာလုပ်တယ်လို့သိရပါတယ်အဲ့တော့ဒီလိုမျိုး workshop တွေပေါ့နော်လုပ်ငန်းဒီအလို့ရဆွေးနွေးပွဲတွေလုပ်ကြတယ်နိုင်ငံတကာကလည်းလာပြီးတော့ဟိုထောက်ပံ့ကြတယ်ပေါ့နော်မြန်မာနိုင်ငံဒီမိုကရေစီပြုပြင်ပြောင်းလဲရေးရှေ့ရောက်အောင်ဆိုပြီးတော့သဘောနဲ့ရည်ရွယ်ချက်နဲ့လုပ်ကြတာပေါ့ဒီလိုမျိုးဆွေးနွေးပွဲတွေတက်တဲ့အခါမှာဘလောက်အထိထိရောက်အောင်လုပ်ပေးနိုင်လိမ့်မယ်လို့ထင်လဲရှိ
ဒီ conference နဲ့ပတ်သက်ပြီးတော့ကျွန်တော်တူတယောက်အနေနဲ့ကြည့်မယ်ဆိုလို့ရှိရင်တော့ဒီကိစ္စကိုကျွန်မသိသွားတယ်အရင်တော့ဥပဒေလွှတ်တော်ကဥပဒေပြုမယ်ဓမ္မတာကလက်မှတ်ထိုးမယ်ပြီးလို့ရှိရင်ပြည်သူကကောက်ကွယ်တဲ့ဥပဒေတွေပြည်သူအကျိုးပြုဖြစ်လာမယ်ဥပဒေတွေကျွန်မယူဆခဲ့တယ်နောက်ဥပဒေပြုပြီးတဲ့နောက်ပိုင်းကြာလို့ရှိရင်တော့ဒီဥပဒေမှာအနေချက်အတားချက်ပြည်သူကဘလောက်ထိကောက်ကွယ်မှုပေးနိုင်တယ်လဲပြည်သူတွေဘလောက်အကျိုးသက်ရမှုရှိနေလဲဆိုတာတွေကိုပြန်လည်သုံးသပ်ဖို့ mechanism ပေါ့နော်ကျွန်တော်တို့နိုင်ငံမှာတော့မရှိသေးဘူးဆိုတော့3လတာကာလမှာတော့ကျွန်မဒီလိုမျိုးဒီ conference ကိုမတက်ဘူးဒီပထမဆုံးနေနဲ့တက်ရောက်ရတဲ့အတွက်ကြောင့်မလို့ဒါဟိုအတိုင်းတာတစ်ခုထိလွှတ်တော်ကိုယ်စားလှယ်တွေကိုဥပဒေပြုတ်ပြီးလို့ရှိရင်ကြီးပဲထားရတာမဟုတ်ပဲねဥပဒေပြုတ်ပြီးလို့ရှိရင်တကယ်ပြည်သူကိုအကျိုးသက်ရောက်မှုဖြစ်ရလားပြည်သူကိုအကျိုးပြုတ်တဲ့ဥပဒေဖြစ်ရလားဆိုတော့ပြန်လည်သုံးသပ်တဲ့ဟိုလုပ်ငန်းစဉ်တရက်နိုင်ငံတကာမှာလည်းဒီလုပ်ငန်းစဉ်ကိုကြင်ကြံကြတယ်ဒီအတွက်လည်းပြည်သူတွေပို့ပြီးတော့အကျိုးသက်ရောက်မှုရကြတယ်အကျိုးပိုရကြတယ်လို့ကျွန်မလေ့လာခဲ့တယ်အဲ့တော့ဒါတော့ပထမဆုံးမြန်မာနိုင်ငံမှာ lunch လုပ်တဲ့ conference လို့ကျွန်မပြောလို့ရတာပေါ့ဟု
တ်ကဲ့ပါဒါပေမဲ့ဥပဒေတွေကတော့ပြုတ်ရဲပြုတ်ရဲပြဋ္ဌာန်းတာတွေလည်းရှိတယ်ဒါပေမဲ့အဲ့ဒီဥပဒေတွေအတွက်ကိုတကယ်လိုက်နာကျင့်သုံးမယ်ဥမာတရားဥပဒေစိုးမိုးရေးပေါ် rule of law ပေါ့နော်အဲ rule of law ကို enforce လုပ်တဲ့နေရာမှာအခုဒီနိုင်ငံမှာတွေ့နေရတာအများသောအားဖြင့်ကတော့နိုင်ငံရေးစိတ်ဆန္ဒအရာ political will အရာမဟုတ်ဘဲနဲ့ political agenda အရာပေါ့ကိုလှုပ်ချင်တဲ့နိုင်ငံရေးဘက်ကနေပြီးတော့အမျက်ထုတ်ဖို့ဆိုပြီးတော့လုပ်နေကြတဲ့လူတွေလည်းရှိတာပေါ့နော်အခုလောလောဆယ်ဖြစ်နေတဲ့အနေအထားဟိုကြည်ချင်းအဖြစ်ကိုသိနိုင်တာပေါ့အဲ့တော့တရားဥပဒေစိုးမိုးရေးအပိုင်းမှာအားနည်းနေတဲ့နိုင်ငံလိုမျိုးဖြစ်နေတဲ့အခါကျတော့ဒီလိုမျိုးဥပဒေတွေကိုပေါ့နော်ဟိုပြည်သူ့ရှားမှာပြန်ပြီးတော့စီကံတကြဖြစ်လာအောင်ပေါ့နော်ဒီလွတ်တော်ကိုယ်စားလှယ်အနေတယောက်နေနဲ့ကိုယ့်ရဲ့မဲဆန္ဒနဲ့ပြောင်းရွှေ့တဲ့အခါမှာဘယ်လိုချပြဖို့များစဉ်းစားထားပါလဲ
ပြည်သူရဲ့စိတ်ဝင်စားမှုတွေသူရဲ့လိုအပ်ချက်ဖြစ်တယ်ဆိုသူရဲ့လိုအပ်ချက်တွေအခုလောလောဆယ်မှာပေါ့နော်ကျွန်တော်တို့ဒီဥပဒေဆိုတဲ့အရာတဲ့ဖွံ့ဖြိုးရေးကိုသူတို့ပို့ပြီးတော့စိတ်ဝင်စားတယ်အကြောင်းမရှိတာသူတို့စိတ်ဝင်စားတယ်သတ္တမပညာတက်ဖြစ်မှာသူတို့စိတ်ဝင်စားတယ်သူတို့ကြောင်းသတ္တမတွေကြောင်းသွားလို့ရှိရင်ဆရာဆရာမမရှိတာသူတို့စိတ်ဝင်စားတယ်လမ်းမကောင်းတာကိုစိတ်ဝင်စားတယ်အခုမိုးရသည်ဆိုလို့ရှိရင်ကျွန်မအမေစန္ဒနဲ့မှာလမ်းကတော့လို့မရတော့ဆိုဒီလိုမျိုးဟာတွေပို့စိတ်ဝင်စားတယ်ဒါကမပြောဘူးလားသူတို့အဲ့လိုမျိုးမေးတယ်ပြောတယ်ပြောရင်ဘာလို့အစိုးရမလုပ်လဲဒီလိုမျိုးပေါ့နော်ဆိုတော့ပြည်သူရဲ့လိုအပ်ချက်ကိုဖြစ်စေပေးဖို့ပဲသူတို့ကစိတ်ဝင်စားတယ် ဥပဒေဆိုတဲ့အရာထက်ပေါ့ဒါပေမဲ့ကျွန်မကတော့တတ်နိုင်ဆုံးပြည်သူတွေကိုနေပြီးတော့တည်တည်တိထိုက်တဲ့အရာတွေသိရမယ့်အရာတွေရကြည်ဥမာအဖြစ်ကျွန်တော်ရွေးသားလွှတ်တော်ကပြတန်းခဲ့တဲ့ရကြည်အုပ်ချုပ်ရေးမှူးဆိုင်ရာရွေးချယ်ရမယ့်ဥပဒေဆိုလို့ရှိရင်ကိုယ်ကိုယ်တိုင်ရွေးချယ်ပိုင်ခွင့်ရှိတယ်ဘလို့ရွေးချယ်ရမယ့်သူတို့ဒီကိုယ့်ပေါ်မှာဘလောက်ထိအနီးဆက်ဆုံး government ဖြစ်တယ်ဘလောက်ထိကိုယ့်ပေါ်မှာနေပြီးတော့ကြိုးတရားမှုရှိတယ်ဆိုတော့အရှင်းပြရတယ်ပေါ့ဆိုတော့ကျွန်မနေနေကတော့နှမျိုးနယ်ဖြစ်တော့တကြောင်မလို့ဒီလွှတ်တော်နားတဲ့အခါပြန်တဲ့အခါကြလို့ရှိရင်တော့အတက်နိုင်ဆုံးပြည်သူနဲ့ထိတွေ့တယ်ကျွန်မလုပ်တဲ့ဘယ်အလုပ်မဆိုရှင်းပြတယ်ရသမျှအချိန်မှာသူတို့စိတ်ဝင်စားသလောက်ပြောတင်ပြောထိုက်တဲ့အရာဆိုလို့ရှင်အကုန်လုံးပြည်သူကိုပြန်ပြောပြရတယ်ရှင်ဟု
တ်ကဲ့ပါကျွန်မကြားမှုတလောက်ပေါ့နော်ဒီလွှတ်တော်ကိုယ်စားလှယ်တွေကိုတီးခြား budget ချပေးတယ်လို့လည်းကြားမှုပါတယ်ဒီလွှတ်ဒီနေမြေဟိဖွံ့ဖြိုးတိုးတက်ရေးအတွက်ကိုလည်းရန်ပုံငွေချပေးပြီးတော့လုပ်တာရောရှိလားရှင
်အဲ့လိုမျိုးတော့မရှိပါဘူးရှင်ဟိုဟာရန်ပုံငွေဆိုလို့ရှင်လွှတ်တော်ကိုယ်စားလှယ်စီမံခန့်ခွဲပိုင်ခွင့်ရှိတဲ့ရန်ပုံငွေကပြည်ထောင်စုလွှတ်တော်ဆိုင်ရာဖွံ့ဖြိုးရန်ပုံငွေပါတမျိုးနယ်ကိုတိန့်တထောင်ပေါ့နော်ပြည်သူ့လွှတ်တော်ကိုစတူးရရှိတဲ့နေရာဆိုလို့ရှင်မြို့နယ်အဲ330မြန်မာနိုင်ငံမှာ330ဆိုလို့ရှင်တမျိုးနယ်ကိုတိန့်တထောင်ဒါကိုစီမံခန့်ခွဲပိုင်ခွင့်ရှိတဲ့ဥက္ကဋ္ဌဒီမြို့သားလွှတ်တော်တို့မှပြည်သူ့လွှတ်တော်ကကိုစတတူးဖို့ဖြစ်ရမယ်မြို့နယ်အုပ်ချုပ်ရေးမှူးကနေပြီးတော့ငွေကြေးစီမံစီမံခန့်ခွဲပိုင်ခွင့်ရှိတဲ့တွင်းမှုဖြစ်ရမယ်ဆိုတော့ဒီလွှတ်တော်ကိုစေများဒီဒင်းငွေကိုဒီ350ထက်မပိုတဲ့လုပ်ငန်းပြည်သူကိုတိုက်ရဲအကျိုးပြုရမယ်ဟိုမှာလမ်းတရားရှိအဲ့လိုရရှိရတဲ့တကယ်ဒီငွေအနည်းနည်းနဲ့350ဒီအများဆုံးသုံးနိုင်တဲ့အမောင်းပါဒါလွှတ်တော်ကိုယ်စားလှယ်ကိုပေးတာမဟုတ်ပါဘူးဒါပေမဲ့လွှတ်တော်ကိုယ်စားလှယ်ကိုစီမံခန့်ခွဲပိုင်ခွင့်ပေးတယ်ပြည်တော်စုဆိုင်ရာလွှတ်တော်ဖွံ့ဖြိုးရန်ပုံငွေဒါလွှတ်တော်ကိုယ်စားလှယ်ရဲ့စီမံခန့်ခွဲပိုင်ခွင့်ရှိပါတယ်ရှင်ဒါတစ်ခုပဲရှိပ
ါဟုတ်ကဲ့ပါရခိုင်ပြည်နယ်ကဒီတနင်္ဂနွေနေ့ခြုံပြီးကြည့်မယ်ဆိုလို့ရှင်ပေါ့နော်ဖွံ့ဖြိုးမှုအ ਨੇ ဆုံးထဲမှာလည်းပါတယ်အစင်းရဲဆုံးလို့လည်းပြောလို့ရတာပေါ့နော်အဲ့တော့ရခိုင်ပြည်နယ်မှာခုလက်ရှိပညာရေးနဲ့ပတ်သက်လို့ရောဒေါထုမေအနေနဲ့ဘလောက်ထိများအတိုင်းအတာထိဟိုကူညီပေးနိုင်တာရှိခဲ့ပါလဲရှင
်ဆိုတော့ကျွန်မအနေနဲ့ကတော့ကျွန်မမြို့နယ်မှာကြောင်းလိုအပ်ချက်တွေဥမာအဖြစ်ဟိုထက်တန်းအဆင့်လိုအပ်ချက်တွေရှိမယ်ဒီအနေကျောင်းဆောင်လိုအပ်ချက်တွေရှိမယ်ဒါကိုအတက်နိုင်ဆုံးလို့ပြည်သူနဲ့တွားတဲ့နေရာရွာတိုင်းမှာဟိုကျွန်မကျောင်းဝကြည့်တယ်အခြေခံကျမရေးရရှိရလားအတူတူပြုဆရာမရှိလားအခြေခံပညာရေးရရှိရလားကျောင်းတွေဆရာမတွေရှိလားပေါ့နော်များသောအားဖြင့်ကျွန်မစီကိုတက်လာတဲ့ကျောင်းတွေကကြာလို့ရှင်ကျောင်းသားများလို့ကျောင်းလိုအပ်ချက်ရှိတဲ့ကျောင်းတွေရှိတယ်အနေကျောင်းဆောင်ဖြစ်နေလို့အနေကျောင်းဆောင်မတက်တင်တော့တဲ့ကျောင်းလိုဒီကျောင်းဦးဆရာကြီးနဲ့တကွာရရွာပြည်သူလူထုကဒါကိုတင်ပြတာရှိတယ်အကျန်းပြင်းခြုံငုံကြည့်လိုက်လို့ရှင်တော့ကျောင်းလိုအပ်ချက်ကတနိုင်ငံလုံးရှိကောင်းရှိနေမယ်ဒါပေမဲ့အစိုးရရဲ့ပို့ပြီးတော့အားနေတဲ့ချက်ကဘာလဲဆိုလို့ရှင်ဒီအစိုးရမှနေပြီးတော့ဒီ admin ပေါ့နော်စီမံခန့်ခွဲတဲ့မြို့နယ်တိုင်းမှာလည်းမြို့နယ်ပညာရေးမှုတွေရှိတယ်ခရိုင်ပညာရေးမှုရှိတယ်ဒီပညာရေးမှုပညာရေးအများကြီးရှိရတဲ့အတိုင်းတော့နေမစင်းတာလားနေစင်းမဲ့ဈေးစကားများအစိုးရထောက်ပံ့မှုအားနေလို့လားတော့မပြောတတ်ပေမဲ့ဒီလိုမျိုးကျောင်းဆောင်လိုအပ်ချက်ကျောင်းအန်ဒီရဲ့ကျောင်းဆောင်ဖြစ်နေတာကျောင်းသားများနေတဲ့ဟာကိုလွှတ်တော်ကိုယ်စားလှယ်ပြောမှသိတာဆိုလွှတ်တော်ကိုယ်စားလှယ်တွေပြည်သူနဲ့အများနဲ့ထိတွေ့နေကြအောင်မလို့သူတို့ပြောလိုက်တယ်ပြည်သူကပြောတယ်လွှတ်တော်မှတင်ပြတယ်ဆိုတကြောင်ကိုသာတခါလွှတ်တော်မှတခါမင်းမေဆိုလို့ရှိရင်ကျောင်း10ကျောင်းဆိုလို့ရှိရင်ကျမမေးခွန်းကိုလွှတ်တော်ကိုယ်စားလှယ်ဒီ section တစ်ခုမှ5ခုပဲမေးရတယ်ဆိုကျောင်း5ကျောင်းမေးတာနဲ့ကိုကျမရဲ့ကြံတဲ့ကိစ္စတွေလုံးလုံးမရတော့ဘူးဆိုတော့နိုင်ငံတနိုင်ငံလုံးအားနည်းနေတဲ့ဟာဒီပညာရေးကဏ္ဍမှာသူတေသနာလုပ်ဖို့ဘယ်ကျောင်းမှာတော့ဘယ်ခုနှစ်လောက်မှလူဦးရေအခုအနည်းဆုံးတော့ကျမတို့ basic line ချလို့ရတာကြလို့ရှင်2014တကောင်စင်းရှိတယ်တကောင်စင်းမှာလူကြီးဘလောက်တိုးမှုရှိလဲအဲ့နေရာတွေကဟိုမှာဒွမ်းပြည့်ဆိုဘလောက်တိုးလဲအန်းဆိုဘလောက်တိုးလဲပြည်နေတဲ့တိုင်းတွေဘလို့တိုးလဲဆိုတော့အပေါ်မှာ strategy plan ဆွဲရမှာသူကအဲ့လိုမဟုတ်ဘောဘယ်နဲ့နေပြီးတော့ဒီမြန်မာစကားပုံအရဆိုလို့ရှိရင်ဟိုဆန်းစင်တာကျုံ့ွေးလိုက်တယ်လို့မျိုးပဲလွှတ်တော်ကိုယ်စားလှယ်ဒီနေရာမှာနေရပြောတယ်သူတို့ပြီးမယ်ဒီနေရာမှာလူတွေပြောမယ်ဆိုနောက်ထပ်နေတဲ့လူကလိုတဲ့နေရာအများကြီးပဲလွှတ်တော်ကိုယ်စားလှယ်မရောက်တဲ့နေရာလည်းရှိမယ်နောက်ဟိုဆွေးနေတဲ့လွှတ်တော်ကိုယ်စားလှယ်ဒီပညာရေးကိုစိတ်ဝင်စားတဲ့လွှတ်တော်ကိုယ်စားလှယ်ရှိမယ်အဲ့လိုမျိုး mega plan မထားဘဲနဲ့လွှတ်တော်ကိုယ်စားလှယ်ကဒီနေရာမှာဆရာမလိုအပ်မှာဒီနေရာမှာကျောင်းလိုအပ်မှာဒီနေရာမှာအန်ဒီရဲ့ကျောင်းဆောင်ဖြစ်နေဆိုတော့ပညာရေးဝင်တည်ထောင်ဌာနကလှုပ်ပေးဖို့ကြိုးစားတာဒီမအောင်မြင်တဲ့ပညာရေးလမ်းကြောင်းကိုရှောက်လှမ်းနေတာ ਨੇ အတူတူပဲငွေတွေလည်းအများကြီးသုံးတာမယ်အများဆုံးကတော့ကျမတို့ဒီလွှတ်တော်ကပေါ့နော်ပညာရေးကိုဖျက်တောက်တာမရှိသလောက်ပဲကျန်းမာရေးကိုဖျက်တောက်တာမရှိသလောက်ပဲဒီပုံမှာပညာရေးဝင်ကြီးဌာနဒီတူတောင်းတဲ့ကျောင်းကိုတောင်းမှသူမစောင့်နိုင်ဘူးပြီးအောင်မစောင့်နိုင်ဘူးဟိုကျမထင်ပါတယ်မကြခင်မှာဒါလည်းကျမတို့ပထမအစီရင်ခံစာမှာလည်းပဲနေပြီးပညာရေးဝန်ကြီးဌာနကိုထောက်ပြတဲ့အစီရင်ခံစာတစ်စောင်ထပ်ဖို့ပါတယ်အဲ့ခါမှလည်းထောက်ပြတယ်သူ့ရဲ့ကျောင်းလိုအပ်ချက်ဒီ6000လို့ပြောတယ်ဒါပေမဲ့သူဒီနှစ် budget မှာ4000တောင်သူပြအောင်မဆောင်နိုင်ဘူးဆိုတော့သူ့ရဲ့ capacity နဲ့သူလုပ်တဲ့အလုပ်တွေကနေပြီးတော့ဟိုလိုအပ်ချက်တွေအများကြီးရှိနေတယ်ပေါ့နော်ဒါကြောင့်မလို့တကယ်တမ်းမြန်မာနိုင်ငံပညာရေးတုတ်တက်မယ်ဆိုလို့ရှိရင်ပညာရေးဝန်ကြီးဌာနကို၌ကိုကတေချာအောက်ခြေကသူတည်တနာတက်ပြီးတော့မှသာနေပြီးတော့ဆောင်ရွက်ရမယ်ဒီလိုမှမဟုတ်ဘူးဆိုလို့ရှိရင်တော့ပညာရေးကဘယ်တော့မှအခြေခံမှာမဟုတ်ဘူးရှင်ဟုတ်
ကဲ့ပါ အခုနောက်ဆုံးတစ်ခုမေ့ချင်တာအခုလောလောဆယ်ရခိုင်ပြည်နယ်မှာကြုံတွေ့နေရတဲ့အခက်အခဲအကျက်တဲတွေပေါ့နော်အဲ့တော့ရခိုင်ပြည်နယ်တည်ငြိမ်အေဂျင်ရေးအတွက်ကိုထောက်ကူပြုကော်မတီတစ်ခုဖွဲ့ထားတာတွေ့ရပါတယ်အဲ့ဒီမှာလည်းမျိုးသားလွှတ်တော်ဒေါက်တာဦးအေးတောင်ကိုရင်ဦးဆောင်နေပါတယ်ဦးအေးတောင်ကိုရင်ကလည်းရခိုင်မျိုးသားတိုင်းရင်းသားတစ်ယောက်ဖြစ်ပါတယ်ဒီလက်နက်ကိုင်ပဋိပက္ခတွေကြားမှာမြေစာပင်ဖြစ်နေရတဲ့တိုင်းရင်းသားတွေဒုက္ခပေါ့နော်အဲ့တော့အဲ့ဒါတွေနဲ့ပတ်သက်လို့မထုမီရဲ့အတွေ့အကြုံလေးပေါ့နော်မထုမီအနေနဲ့ဘလို့များရှေ့ဆက်ပြီးတော့ကိုရင်လည်းဘလို့ပေါဝင်ဖြစ်ရှင်းပေးနိုင်မယ်ဆိုတဲ့နေရာမျိုးလေးကိုပြောပြပေးပါလားရှင်
ဆိုတော့အမှန်တကယ်ကဒီရခိုင်ပြည်နယ်မှာမဟုတ်ပါဘူးနော်ပေါ့နော်တနိုင်ငံလုံးမှာကနေပြီးတော့လက်နက်ကင်ပတိပခနဲ့လုံပန်းလာတာဟိုကျမတို့မမွေးခင်တည်းကလုံပန်းလာတာအခုတည်းတည်းလုံပန်းနေတယ်အနောက်နှစ်ပေါင်းများစွာလည်းလုံပန်းနေစေဖြစ်မယ်လို့ရဲရဲလေးမြင်နေရတယ်ပေါ့ဆိုတော့ဒါကိုဖြည့်ရှင်းဖို့နီးလန်းကိုနေပြီးတော့အခုလက်ရှိအာဏာရနေတဲ့အစိုးရရဲ့နောက်တစ်ခုကနေပြီးတော့လက်နက်ကင်တပ်ဖွဲ့များရဲ့ဒါငញ្ញမ်းရေးအရာကျမတို့စကားပြောမှဖြစ်ပါတယ်ဆိုငញ្ញမ်းရေးအရာစကားပြောတဲ့ခါမှလည်းတန်းတူရေတူစိတ်တဲ့ဖွဲ့ကြီးတွေကသူ့ဘုံနေပြီးတော့နိုင်ငံကိုအုပ်ချုပ်ဖို့လက်ရှိမှာနေပြီးတော့အခွင့်အာဏာရနေတဲ့အစိုးရကို၌ကိုကတိုင်းရင်းသားတွေပေါ်မှာနေပြီးတော့ Federal လို့ဒီနှုတ်ကပြောင်းယုံလောက်တဲ့မရပါဘူးတကယ်တမ်းစိတ်စေတနာမှန်မှန်တဲ့ Federal ကိုတည်ဆောက်အောင်နောက်တစ်ခုအနာဂတ် Federal လို့ပြောမဲ့အစားဒီနေ့ကစတဲ့ Federal ဖြစ်ရပါမယ်ဆိုဒီလိုမျိုးဖြစ်ဖို့ဆိုလို့ရှိရင်တိုင်းရင်းသားတွေကိုတန်းတူညီမျှစွာဆက်ဆံဖို့လိုပါမယ်ရခိုင်ပြည်နယ်မှာအခြေချခွင့်လို့မပေးနိုင်ဘူးဆိုတော့ရခိုင်တတော်ဒီရခိုင်ပြည်နယ်မှာအခြေချမယ်မွန်ဒီမွန်ပြည်နယ်မှာအခြေချမယ်ရှမ်းဒီရှမ်းပြည်နယ်မှာအခြေချမယ်ဒါဒီနေပြီးတော့ဒါ universal true ပါပဲဒါအမှန်ကန်ပဲဒီတိုင်းရင်းသားများဒီမိမိမွေးဖွားရမိမိဒေသမှာပြန်ပြီးတော့ဒါအခြေချရမှာဒီနေပြီးတော့ကျွန်တော်တို့တကဘာလုံးကလက်ခံရမယ်အမှန်တရားဖြစ်ပါတယ်ဟိုဒါကြောင့်မလို့နေပြီးတော့ကျွန်မအနေနဲ့ကတော့ဒီရခိုင်ဒီအမှန်တကယ်ကဒီလက်နက်ကင်တစ်ခုတည်းကြောင့်မှမဟုတ်ပါဘူးဒီဘက်ဘင်္ဂလားဒေ့ရှ်နေဆက်အခြေအနေရလဲနေပြီးတော့တကဘာကတည်တဲ့ပြည်နယ်တစ်ခုဖြစ်ပါတယ်ဒါပေမဲ့ကျွန်တော်တို့အင်မတန်စိတ်မကောင်းဖြစ်တာကဘာလဲဆိုလို့ရှင်ရခိုင်တို့ပြောလိုက်ပြီဆိုလို့ရှင်နောက်ပိုင်းနိုင်ငံတကာတောင်းဝဲမှာတွတ်ဆုတ်တာမျိုးပြီးလို့ရှင်ရခိုင်ဒီကိုနှိုက်ကိုကတစုံတစ်ခုကိုကျူးလွန်နေတယ်လို့မျိုးအထင်နဲ့အမြင်နဲ့နေပြီးတော့ဒီစဉ်းစားချက်တွေကျမတို့နောက်မှာရခိုင်လူမျိုးတွေမျိုးဆက်တွေတဲ့တိတ်ကိုအနေကြီးမှပါတယ်ဆိုတော့ကျမစိုးရင်တော့တခုကဘာလဲဆိုလို့ရှိရင်ဒီလိုမျိုးနောက်မှာကဘာကကျမတို့ကိုအကြည့်ရောတတိပြင်တိုင်းရင်းသားတွေကကြည့်မဲ့အကြည့်ကနေပြီးတော့ဟိုမှန်ကန်ဖို့လိုပါမယ်ဘာလို့မှန်ကန်ဖို့လိုလဲပြောလို့ရှိရင်ဒီစနစ်တွေဒီအခုပုံစံတွေအခင်းကျင်းတွေဖြစ်နေတာနေပြီးတော့ရခိုင်လူမျိုးတွေနဲ့ဆိုင်တဲ့ကိစ္စမဟုတ်ပါဘူးအုပ်ချုပ်သူများရဲ့တာဝန်ရှိတဲ့ကိစ္စတွေဖြစ်ပါတယ်မြန်မာနိုင်ငံမှာနေကြတဲ့တိုင်းရင်းသားငယ်ပဲဖြစ်ဖြစ်အကြီးပဲဖြစ်ဖြစ်လူနည်းစုပဲဖြစ်ဖြစ်လူများစုပဲဖြစ်ဖြစ်တန်းတူရှိရပါမယ်ဒါအခြေခံ principle ပါဒီအခြေခံ principle ကိုတိစောက်နိုင်ပြီဆိုလို့ရှိရင်ကျမတို့ငင်းချမ်းရေးစကားဝင်မှာစကားပြောနိုင်ပါပြီဆိုဒီလိုမျိုးမဟုတ်ဘဲနဲ့အဖွဲသေးလို့ဒါငင်းချမ်းရေးနေမျိုးမဟုတ်လို့ဒီလိုမျိုးစလို့မရဘူးဒါကြောင့်လဲမြန်မာနိုင်ငံရဲ့ငင်းချမ်းရေးကအခြေအနေကမအောင်မြင်တာပါဒါကြောင့်မလို့လက်ရှိမှာတော့အစိုးရဒီဂျားဝင်ဖြန့်ဖြေတဲ့ institution ဖြစ်ဖို့လိုပါမယ်အဲ့လိုမှမဟုတ်ဘူးနဲ့အစိုးရဒီတစ်ဖက်ကတကယ်ကိုမြန်မာတက်မတော်ဖက်ကပဲရက်တည်မယ်ဆိုလို့ရှိရင်ဒီပြင်တိုင်းရင်းသားတွေတစ်ဖက်ဖြစ်သွားနိုင်ပါတယ်။ဒါကြောင့်မလို့အဓိကအခြေခံမှုဒီတန်းတူညီမျှမှုစိတ်ကိုအုပ်ချုပ်တဲ့လူမှာရောဒီမြန်မာတက်မတော်မှာရှိအောင်ပဲဒီလိုမျိုးပဲတခြားကြံတဲ့လက်နက်ကင်တပ်ဖွဲ့များဒီလည်းပဲပြည်သူကိုမထိခိုက်နိုင်သောနီလန်းနဲ့နေပြီးတော့ self-determination လို့ခေါ်တဲ့ကိုယ်ပိုင်ပြဋ္ဌာန်းပိုင်ခွင့်ကိုတောင်းရမှာဖြစ်ပါတယ်။ရခိုင်ပြည်နယ်နဲ့ပတ်သက်တဲ့လက်ရှိဖြစ်ပျက်နေတာနဲ့ပတ်သက်ပြီးတော့ပေါ့အရေးကြီးတာကတော့ဗာလဲဆိုလို့ရှိရင်ဒီအမိုးအကာအောက်ကိုဒီဒုက္ခတွေများ၊စိဝေးဒုက္ခတွေများရောက်ရေးကပို့ပြီးတော့အရေးကြီးနေပါတယ်။နောက်တစ်ခုကနေပြီးတော့ဒီပြည်နယ်အစိုးရရဲ့ခဲလုံးမှုကအရန်ကိုအရေးပါပါတယ်။ဆိုတော့ကျွန်မသွားကြည့်တယ်မြင်ရတဲ့အလျောက်ကြလို့ရှိရင်တော့ပြည်နယ်အစိုးရရဲ့ဂရုစိုက်မှုကတိတ်အားနေတယ်။ဟို action လုပ်မှုကလည်းတိတ်အားနေတယ်။နောက်တစ်ခုကဒီရခိုင်ပြည်နယ်တင်ရင်အေဂျင့်ရဲ့ committee နဲ့ပတ်သက်ပြီးတော့ပေါ့နော်။လုတ်ပိုင်ခွင့်နဲ့ဒီအဖွဲ့ကိုလုတ်ဖို့ပေးထားတာကြလို့ရှိရင်ကျွန်မတေချာလေ့လာကြည့်လို့ရှိရင်ဟိုလွတ်တော်ကိုယ်စားလှယ်ကိုပထမဆုံး initial စပြီးတော့ဒီအဖွဲ့ကိုစောက်ဖွဲ့ကလေးကမကျွန်မနာမည်ထည့်ထားတယ်။ဒါပေမဲ့ကျွန်မလုံးဝမသိဘူး။သူတို့လုတ်ရမယ့်လုပ်ငန်းစဉ်ကိုကြည့်လိုက်လို့ရှိရင်ကျွန်မမလုံနိုင်တဲ့ mandate တွေပါနေတယ်။ကျွန်မလွတ်တော်ကိုယ်စားလှယ်ဒီအစိုးရကို check and balance လုပ်ရပါမယ်။ဥပဒေပြုရမယ်။ပြည်သူကိုကိုယ်စားပြုရမယ်။ပြည်သူအတွက်အစိုးရကိုနေပြီးတောင်းဆိုရမယ်။အစိုးရမှားယွင်းနေတယ်ဆိုရင်မှားယွင်းကြောင်းအစိုးရတက်စရာလို့ရှင်တက်မဲ့ကြောင်ကျွန်မပြောရမယ်ဒါပေမဲ့အမှဘာပါလဲဆိုလို့ရှင်လွတ်တော်ကိုယ်စားလှယ်ကကျွန်မတို့ကနေပြီးတော့အစိုးရရဲ့မူဝါဒတွေကိုပြည်သူကိုရှင်းလင်းပြရမယ်ဆိုလို့ရှင်စောက်ဖွဲ့စည်းကလေးကဒီထဲမှာပါတဲ့ mandate တွေဟာအဖွဲ့ဝင်တွေမလုံနိုင်တဲ့ mandate တွေဖြစ်နေပါတယ်ဒါကြောင့်မလို့ကျွန်မကတော့ပူပေါင်းဆောင်ရွက်မှုလောလောဆယ်တော့မရှိသေးပါဘူးကျေးဇူးတင်ပါတယ
်တော့ကင်ဆိုးဝင်းနဲ့မြို့သားတွတ်တော်ကိုယ်စားလှယ်ဒေါ်ထုမီတို့ဆွေးနွေးခဲ့ကြတဲ့ VOA ရဲ့မြန်မာရေးရာဆွေးနွေးခန်းအစီအစဉ်ကိုနားဆင်ခဲ့ရတာဖြစ်ပါတယ်ခင်ဗျာမကြာခင်မှာတော့မြန်မာပြည်မှာပေးစာများပြည်တွင်းသတင်းသုံးသပ်ချက်ကဘာတလွားထူးခြားစံပြအစီအစဉ်တွေနားဆင်ရတော့မှာပါ
VOA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါဖမ်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာနံနက်ခင်ဗျာမြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ VOA American တန်ရဲ့တင်းနှင်းလာနေမနက်ဖက်အစီအစဉ်လေးကိုမနက်9နာရီအထိလိုင်းမီတာ32 40 48နဲ့လိုင်းလက်မီတာ190ကနေဆက်ပြီးတင်ဆက်နေပါတယ်အခုဒုတိယပိုင်းမှာတော့ဦးစီသူအောင်မြင့်ရဲ့မြန်မာရေးသုံးသပ်ချက်မြန်မာပြည်မှာပေးစာများကဘာတလွားထူးခြားစံပြအစီအစဉ်လေးကိုနားဆင်ရဖို့ရှိပါတယ်အဲ့ဒီတဲကမှသတင်းစာဆရာဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်ဒီတစ်ပတ်မှာတော့မီတာကတက်တဲ့ကိစ္စဘာတွေဆက်ဖြစ်မလဲဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးတင်ပြထားပါတယ် VOA မိုင်းအင်ဂျင်နိုင်ကကူညီတင်ဆက်တာပ
ါအခုရပိုင်းနိုင်ငံနဲ့ဟွမ်းလှုပ်လှုပ်ခတ်ခတ်ဖြစ်သွားတဲ့သတင်းတစ်ပုဒ်ကတော့လက်စစ်ဓာတ်အမီတာကဇင်းနှုံးတွေတိုးမြင့်သတ်မှတ်လိုက်တဲ့သတင်းပါမီတာကဇင်းနှုံးတွေနောက်ဆုံးတိုးမြင့်သတ်မှတ်ခဲ့တာကတော့လွန်ခဲ့တဲ့9နှစ်ဝန်းကျင်သမရဦးသိန်းစိန်အစိုးရလက်ထက်မှာပါအဲ့ဒီချိန်ကမိတာကတိုးမြင့်မဲ့ကိစ္စလွတ်တော်တွင်တင်ခဲ့တာကြောင့်အခြေတင်အငင်းခုံအကြီးအကျယ်ဖြစ်ပွားခဲ့တယ်လို့ပြည်သူတွေရဲ့ဆန္ဒပြတာကိုလည်းရင်ဆိုင်ခဲ့ရပါတယ်အဲ့ဒီချိန်ကဖြစ်ခဲ့ပြက်ခဲ့တာကိုသင်ခန်းစာယူလိုက်တာလည်းဖြစ်နိုင်ပါတယ် NLD အစိုးရဟာလက်စစ်မိတာကတိုးမြင့်မဲ့ကိစ္စလွတ်တော်တွင်တင်အဆုံးဖြတ်မခံယူတော့ပဲအစိုးရအဖွဲ့ရဲ့ဆုံးဖြတ်ချက်နဲ့လက်စစ်စွမ်းအားဝန်ကြီးဌာနကထုတ်ပြန်ကြေညာတာမျိုးလုပ်ခဲ့ပါတယ်မိတာကဘယ်လောက်တက်သွားသလဲမိတာကတိုးမြင့်လိုက်တဲ့အတွက်ဘလို့ကောင်းကျိုးဆိုးဖြစ်တွေပေါ်ပေါက်လာနိုင်တယ်လဲဆိုတာစိတ်ဝင်စားဖို့ကောင်းပါတယ်ကုရုပတ်အဲ့ဒီကြောင့်လေ့လာကြည့်ကြပါမယ
်ဝင်းကြီးဌာနကလျှက်စစ်မိတာကတိုးမြင့်သတ်မှတ်ဖို့တင်ပြတဲ့ကိစ္စကိုပြည်ခဲ့တဲ့2019 April 17ရက်နေ့ကတည်းကအစိုးရအဖွဲ့အစည်းအဝေးကနေသဘောတူထားပြီးသားပါဒါပေမဲ့အဲ့ဒီအချိန်ကာလကသာမိတာကတိုးမြင့်မဲ့ကိစ္စကြီးညာလိုက်ရင်ပြည်သူတွေကြားစုညံပေါ်လောရိုက်သွားနိုင်ပါတယ်အကြောင်းကတော့ရာသီဥတုပူပြင်းရေအားလျက်စစ်ထုတ်ရာရေကာတာတွေမှာရေနှဲပြီးလျှက်စစ်အလုံးလောက်မထုတ်နိုင်ပဲအလှဲ့ကျမီးပြတ်နေရတဲ့အခြေအနေဖြစ်နေလို့ပါပဲခုလိုမိုးနေနေရွာရေကာတာတွေမှာရေတွေပြစ်စပြူလာပြီးလျှက်စစ်မှန်မှန်ပြန်ထုတ်လာနိုင်တဲ့အခြေအနေမျိုးရောက်မှကြေညာခဲ့တာမို့ပြည်သူတွေရဲ့ဝေဖန်မှုတိတိတတ်တာရော့ကြခဲ့တာဖြစ်နိုင်ပါတယ်နောက်တစ်ချက်ကတော့လျှက်စစ်မီတာကပြဿနာကိုအစိုးရတာဝန်ရှိသူတွေကလွှတ်တော်တွင်မှရောလွှတ်တော်ပြင်ပမှာပါကြဲကြဲပြန့်ပြန့်ပြောဆိုရှင်းပြအတိပေးတာတွေအတော်လေးခီးရောက်မှခုလိုမီတာကတိုးမြင့်မှုကျင်ညာလိုက်တာကြောင့်လဲပြည်သူအများနားလည်မှုပေးနိုင်ကြတာဖြစ်ပါတယ်ဘလို့ပဲဖြစ်ဖြစ်မီတာကကိုတော့တိုးမြင့်သတ်မှတ်လိုက်ပါပြီမီတာကတိုးမြင့်မှုနဲ့ပတ်သက်ပြီးဝင်ကြီးဌာနဟာအမျိုးအစားနှစ်မျိုးခွဲခြားသတ်မှတ်ပါတယ်တာမန်ပြည်သူအများစုကြီးနဲ့သက်ဆိုင်တဲ့အိမ်သုံးမီတာတွေအတွက်အနည်းဆုံးတယူနှစ် 35 ချက်ကနေကျက် 50 ကျက် 80 ကျက် 90 ကျက် 110 ကျက် 120 125 ချက်စသဖြင့်သုံးဆွဲတဲ့မီတာယူနစ်အလိုက်နှုံးထား9မျိုးခွဲပြီးကောက်ခံပါတယ်ဒါပေမဲ့ဒါကိုရှင်းရှင်းလင်းလင်းတွက်ကြည့်ရင်တော့လက်ရှိတလမီတာကကြက်1000လောက်ပဲကုန်ကြနေတဲ့မီးသုံးဆွဲမှုအလွန်နည်းသူတွေကတော့မီတာကတက်မှာမဟုတ်ပါဘူး။ဒါပေမဲ့ကြက်3500ဘူးလောက်ကြတဲ့နေသူတွေဆိုရင်တော့နှုံးထတဲ့အရာကြက်6050နဲ့နှစ်ဆနီးပါးကြတဲ့မှာဖြစ်ပါတယ်။ဒါပေမဲ့လက်ရှိမီတာကကြက်1000 2000 3000နဲ့အဲ့ဒီအထက်သုံးဆွဲနေသူတွေကတော့ကုန်ကြငွေနှစ်ဆခွဲနီးပါးနှစ်ဆခွဲကျော်အထိကြတင်သွားပါလိမ့်မယ်။လက်ရှိရန်ကုန်လိုမြို့ပြင်ပတွေမှာနေထိုင်ကြသူအများစုဟာတလမီတာကကျက်1000ခန့်အထက်ရှိနေသူတွေမို့မီတာကနှစ်ဆကနေနှစ်ဆခွဲကျော်လောက်တက်သွားတယ်လို့ပြောနိုင်ပါတယ်မီတာကတက်နှုန်းမြင့်မားတယ်လို့မှတ်ချက်ချနိုင်ပါတယ
်အိမ်သုံးမီတာတွေမဟုတ်တဲ့စက်မှုလုပ်ငန်းသုံးတွေအတွက်ကြတော့မီတာကအဲ့ဒီနှုံထားလောက်မတက်ပါဘူး ငကိုကတီယူနစ်85ချက်ကနေချက်150အကြာအုပ်စု6စုခွဲခြားကောက်ခံနေရကနေနှုံးထားအစ်စ်မှာတီယူနစ်125ချက်ကနေချက်180အထိအုပ်စု9စုခွဲပြီးကောက်ခံပါလိမ့်မယ်ငကိုကတလမီတာကချက်4သိန်းကနေချက်10သိန်းလောက်ကျသင့်နေတဲ့လုပ်ငန်းရှင်အငယ်စားလေးတွေကတော့မီတာက60ကနေ80ရာခိုင်နှုန်းအကြာမြင့်တက်သွားပါလိမ့်မယ်ဒါပေမဲ့တလမီတာကကျပ်သိန်းတရာနဲ့အထက်ကုန်ကျနေသူတွေကတော့မီတာက20ကနေ30ခန့်နှုန်းကြားမှာပဲမြင့်တက်ပါလိမ့်မယ်ပြောရရင်စက်မှုလုပ်ငန်းတွေအတွက်မီတာကဈေးနှုန်းသိမ့်မတက်ဘူးလို့ပြောနိုင်ပါတယ်ဒါကလည်းငကိုသတ်မှတ်ထားပြီးသားမီတာကနှုန်းထားတွေကနည်းနည်းမြင့်နေတာကြောင့်လည်းဖြစ်နိုင်ပါတယ်အခုလိုမီတာကနှုန်းထားတွေတိုးမြင့်သတ်မှတ်ရတဲ့နဲ့ပတ်သက်ပြီးအစိုးရဘက်ကတော့ရှင်းလင်းချက်တွေထုတ်ပြန်ထားပါတယ်မီတာကနဲ့ပတ်သက်ပြီးထုတ်လုပ်မှုကုန်ကျဈေးများပြီးဖြန့်ဖြူးတဲ့နှုန်းထားနည်းနေလို့2016ဆက်ခွန်ဘန်ဒါနှစ်ကကျပ်ဘီလီယံ400ကျော်2018ဘန်ဒါနှစ်ကကျပ်ဘီလီယံ600ကျော်အရှုံးခံစိုက်ထုတ်ရတယ်လို့ဆိုထားပါတယ်ဒီလိုအခြေအနေမှာလျှက်စစ်တာတိုးတက်ထုတ်လုပ်ဖို့ကြိုးစားလေလေအရှုံးပမာဏများလေလေဖြစ်နေတာကြောင့်အဲ့ဒီအခြေအနေကိုကုစားနိုင်ဖို့မီတာကဈေးနှုန်းတိုးမြှင့်ဖို့လိုအပ်တာလို့ဆိုပါတယ
်နောက်တစ်ချက်ကတော့လျှက်စစ်တာတိုးတက်ထုတ်လုပ်ဖို့ရင်းနှီးမြှုပ်နှံမှုအသစ်တွေလိုအပ်ပါတယ်ဒါပေမဲ့မီတာကဈေးနှုန်းနှဲပါနေရင်တွက်ချေကြိုက်မှာမဟုတ်တယ်လို့ဘယ်သူမှရင်းနှီးမြှုပ်နှံခြင်းမှာမဟုတ်တယ်လို့အဲ့ဒါကိုကြော်လွှားနိုင်ဖို့မီတာကဈေးနှုန်းပြင်ဆင်ရတယ်လို့ဆိုပါတယ်နောက်တစ်ချက်ကနိုင်ငံမှာလျှက်စစ်တာလိုအပ်ချက်အများကြီးရှိနေသေးတာပါနိုင်ငံသားရင်းနှီးမြှုပ်နှံသူတွေတောင်းဆိုသလောက်လျှက်စစ်တာအပြည့်အဝထုတ်လုပ်မပေးနိုင်သေးပါဘူးနိုင်ငံတွင်းမှာလည်းအိမ်တောင်စုစုစုပေါင်းရဲ့44ရာခိုင်နှုန်းလောက်ကိုပဲလျှက်စစ်တာဖြန့်ဖြူးပေးနိုင်ပါသေးတယ်အစိုးရရဲ့2030ရောက်ရင်တနိုင်ငံလုံးကိုလျှက်စစ်တအားအပြည့်အဝပေးနိုင်ဖို့ရည်မှန်းချက်ပြည့်မီရေးမှာလဲလျှက်စစ်မီတာကတွေတဘာဝကြကြသတ်မှတ်ဖို့လိုအပ်နေတယ်လို့ဆိုထားပါတယ်ဘလို့ပဲပြောပြောအစိုးရရဲ့အဲ့ဒီပြောဆိုချက်ကိုပြည်သူအများစုကြဲကြဲပြန့်ပြန့်သိရှိနေတာကြောင့်လွန်ခဲ့တဲ့9နှစ်တုန်းကဖြစ်ခဲ့သလိုအုံအုံကြွက်ကြွက်ဆန့်ကျင်တာမျိုးတော့မကြုံရသေးပါဘူးဒါပေမဲ့လဲဝေဖန်မှုတော့အတော်များများရှိနေပါတယ်အဲ့ဓာရီကတော့အစိုးရအနေနဲ့မီတာကတက်တယ်လို့လျှက်စစ်မီမပြတ်အောင်လုပ်ပေးဖို့မီအာတက်လိုက်ကြားလိုက်အခြေအနေမျိုးမဟုတ်ပဲတည်ငြိမ်တဲ့မီအာနဲ့လျှက်စစ်ပေးနိုင်ဖို့ဆိုတာတွေတောင်းဆိုကြပါရစေ။ဘယ်နိုင်ငံနဲ့မှမတူမီတာကနှုံထအမျိုးမျိုးသတ်မှတ်ပြီးမျက်စိလည်အောင်လှုပ်ထားတာတွေကိုလည်းပြောင်းလဲတင်တယ်လို့ဝေဖန်ကြပါရစေ။နောက်ထပ်ဝေဖန်ကြတာကတော့လျှက်စစ်တအားထုတ်လုပ်ရောင်းချရေးလုပ်ငန်းကိုအစိုးရကပဲလုတ်ကင်နေတာမျိုးမဟုတ်ပဲပြည်ရင်းဖြစ်စေနိုင်ငံတကာကိုဖြစ်စေလုတ်ကင်ခွင့်ပေးဖို့ဖြစ်ပါတယ
်။ရန်ကုန်တိုင်းဝန်ကြီးချုပ်ဦးဖြိုးမင်းသိန်းကတော့မီတာကတိုးမြင့်တာကိုကာကွယ်ပြောဆိုလိုက်ပြီးလက်ရှိအခြေအနေမှာပဲဒီယူနစ်ကျပ်130လောက်ရရင်လျှက်စစ်တအားထုတ်လုပ်ရေးကဏ္ဍမှာနိုင်ငံသားရင်းနှီးမြှုပ်နှံမှုတွေဝင်လာဖို့ကမ်းလှမ်းတာမျိုးတောင်ရှိတယ်လို့ပြောဆိုထားပါတယ်။အစိုးရရဲ့ခုလိုလျှက်စစ်မီတာကပြင်ဆင်သတ်မှတ်တာနဲ့ပတ်သက်ပြီးအမေရိကန်သံအမတ်ကြီးစကော့မာရှယ်ကတော့ထောက်ခံလိုက်ပါတယ်။သူကစီးပွားရေးလုပ်ငန်းတွေဝင်ရောက်ရင်းနှီးမြှုပ်နှံဖို့အတွက်လျှက်စစ်စွန့်ရင်လုံလုံလောက်လောက်ရဖို့လိုတယ်။နိုင်ငံအတွက်လည်းလိုတယ်။လျှက်စစ်စွန့်ရင်လုံလုံလောက်မရရင်ရင်းနှီးမြှုပ်နှံလိုသူတွေမှာအခက်ခဲရှိတယ်လို့ပြောဆိုခဲ့ကြောင်းပ
ါ။ဦးစီးသူအောင်မြည်ရဲ့ပြည်တွင်းသုံးသက်ချက်နားဆင်ခဲ့ရပြီးခုတစ်ခါတော့မအေးတန်တာကျော်တင်ဆက်မဲ့မြန်မာပြည်မှပေးစာများအစီအစဉ်ကိုနားဆင်နိုင်ပါပြီ
မင်္ဂလာပါရှင် VOE ကိုရေးလာတဲ့သောရရှင်တွေရဲ့ပေးစာတွေ email တွေပြီးတော့ VOE မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့သောရရှင်တွေရဲ့မှတ်ချက်တွေကိုမြန်မာပြည်မှာပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်နောက်ပိုင်းမှာတော့သောရရှင်တွေအချင်းချင်းပေးပို့လာတဲ့မေတ္တာတေးလက်ဆောင်ဖြစ်တဲ့မြန်မာသချင်းတွေတပုတ်ကိုလည်းနားဆင်ကြရမှာဖြစ်ပါရင်နော်အခုတော့အရင် VOE Facebook စာမျက်နှာပေါ်မှာလာပြီးတော့မှတ်ချက်လေးတွေရေးသွားကြတဲ့သောရရှင်တွေရဲ့မှတ်ချက်စကားလေးတူတူလေးတွေကိုပြောပြပေးသွားခြင်းပါတယ်စည်းစွားဖြူဖြူဆိုတဲ့ Facebook အကောင့်ပိုင်ရှင်ကတော့ VOE ကိုအားပေးနားဆင်တာ Radio ကနေပြီးတော့ Internet ခက်အထိပါနှစ်ပေါင်း30ရှိနေပါပြီဘူးတုတရတွေလည်းအများကြီးရခဲ့ပါတယ်ကျေးဇူးတင်ပါတယ်လို့ရေးလာပါတယ်ဟုတ်ကဲ့အခုလောက်နှစ်ရှည်လာများနားဆင်အားပေးလာတဲ့သောရရှင်စည်းစွားဖြူဖြူကိုလည်း VOE ကအထူးကျေးဇူးတင်ရှိပါတယ်ရှင်သူလေးဆိုတဲ့သောရရှင်ကတော့ Radio ကညနေပိုင်းသတင်းတွေ line ဖမ်းလို့မရပါတဲ့ line ပြောင်းသွားတယ်ဆိုရင်တစ်စိတ်လောက်ကျေးဇူးပြုပြီးတော့ပြောပေးပါတဲ့ဟုတ်ကဲ့ပါကျမသူစာရေးလာတဲ့ messenger ပေါ်မှာပြန်ပြီးတော့ message ပို့ထားပါရရှင်။ကျမတို့ထုတ်လွှင့်ပေးနေတဲ့လက်ရှိ meter line အပြည့်အစုံကိုပြန်ပြီးတော့ပို့ပေးလိုက်ပါရနော်။ တက်ဆက်တဲ့ပဲဒီတခြားသောရရှင်တွေလည်းမေးလာလို့ပြောနေတာကကျမတို့လက်ရှိမီတာလိုင်းတွေကိုလည်းကျမတို့ရဲ့ရေဒီယိုအစီအစဉ်တွေမှာကြေညာပေးနေပါတယ်။နိုင်ငံတကာသတင်းတွေကြေညာနေတဲ့ကြားထဲမှာလည်းလက်ရှိမီတာလိုင်းတွေကိုပြောပြပေးနေပါတယ်ရှင်။သောရရှင် Robert ဆိုတဲ့ Facebook အကောင့်ပိုင်ရှင်ကထိုင်းကနေပြောနားဆင်တာပါ။ VOE မနဲ့မအားလို့အခုမှနားဆင်ပါတယ်။အားပေးနေပါတယ်လို့ရေးလာပါတယ်။ဟုတ်ကဲ့ပါ။ရတဲ့အချိန်အတွင်းမှာအပြည့်လွှာနားဆင်ပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ်။My Planner ဆိုတဲ့တော်ရချင်းကတော့ VOA တိုင်းရဲ့လေလိုင်းအစီအစဉ်ပုံမှန်မလာတာတွေ့ရပါတယ်။တိုင်းရဲ့လေလိုင်းအစီအစဉ်ကိုပုံမှန်ထုတ်လွှင့်ပြီးတောင်းဆိုချင်ပါတယ်တဲ့။ဟုတ်ကဲ့ပါရှင်။ Messenger ကပဲမေးလာတာမလို့ Messenger ကနေတိုင်းရဲ့ဖြေချပေးထားပါတယ်။အခုဒီတော်ရချင်းပြောတဲ့တိုင်းရဲ့လေလိုင်းအစီအစဉ်ကိုကျမတို့အင်္ဂါညနဲ့စနေညအစီအစဉ်တွေမှာပုံမှန်ထုတ်လွှင့်ပေးနေတာပါ။ကျမတို့ရဲ့အစီအစဉ်ဟောင်းတွေကိုကျမတို့ရဲ့ဒီ VOA မြန်မာအင်တာနက်စာမျက်နှာဖြစ်တဲ့ bambis.voanews.com မှာတွားပြီးပြန်ပြီးတော့နားဆင်နိုင်ပါတယ်ရှင်။ကျမတို့ Facebook ကနေပြီးတော့လည်းအစီအစဉ်ထုတ်လွှင့်တဲ့ညတိုင်းမှာပြန်ပြီးတင်ထားပေးပါရစေနော်။နောက်ထပ်တော်ရရှင်တစ်ယောက်ကတော့ VOE ကနေ့စဉ်ထုတ်လွှင့်တဲ့မြန်မာပိုင်းအစီအစဉ်တွေကိုအချိန်နဲ့တပြေးညီကြည့်ရှုနားဆင်ခြင်းလို့ဘယ်အချိန်ဘလို့ဖွင့်ရမယ်ဆိုတာကျေးဇူးပြုပြီးတော့အကြောင်းပြန်ပေးပါရစေ။ဟုတ်ကဲ့ပါ။ကျမတို့အစီအစဉ်တွေကိုရေဒီယိုမှာ3ချိန်၊ရုပ်မြင်သံကြား1ချိန်ဓာတ်ရိုက်ထုတ်လွှင့်ပေးနေပါတယ်ရှင်။အဲ့ဒီအစီအစဉ်တွေကို Facebook နဲ့နောက်ပြီးတော့ရုပ်မြင်သံကြားတို့ကနေပြီးတော့လည်းအချိန်ချင်းပြန်ပြီးတော့ထုတ်လွှင့်ပေးပါရစေ။အဲ့ထုတ်လွှင့်ပြီးသွားတဲ့အစီအစဉ်တွေကို Facebook မှာလည်းတွားပြီးတော့ပြန်ပြီးတော့နားဆင်ကြည့်ရှုအချိန်မရွေးပါ။နားဆင်ကြည့်ရှုတာလုပ်လို့ရပါတယ်။ရုပ်မြင်သံကြားကဆိုရင်လည်းအစီအစဉ်ထုတ်လွှင့်ပြီးတော့နောက်တစ်နေ့ဆက်နေနိုင်နောက်တစ်နေ့အစီအစဉ်မပြောင်းရင်ဒီကြားထဲမှာအချိန်ချင်းပြန်ပြီးတော့ထုတ်လွှင့်ပေးနေတာပါရေဒီယိုအစီအစဉ်တွေဆိုရင်တော့ကျွန်တော်တို့မနက်ပိုင်းမနက်6နာရီကနေပြီးတော့9နာရီတစ်ချိန်ပြီးတော့ညနေပိုင်းမှာဆိုရင်တော့ညနေ6နာရီခွဲကနေ9နာရီည9နာရီကနေ10နာရီတစ်ချိန်စုပေါင်း3ချိန်တိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်အဲဒီကို Facebook မှာတိုက်ရိုက်သွားပြီးတော့နားဆင်လို့ရပါတယ်ကျွန်တော်တို့ Facebook စာမျက်နှာ VOA မြန်မာ Facebook စာမျက်နှာကိုသွားလိုက်ပါเนาะရုပ်မြင်သံကြားဆိုရင်တော့ရုပ်မြင်သံကြားကနေရောနောက်ပြီးတော့Facebook စာမျက်နှာကနေရောတိုက်ရိုက်ထုတ်လွှင့်ပေးတာကျမတို့9နာရီခွဲကနေ10နာရီဖြစ်ပါတယ်ရှင်။ညတိုင်း9နာရီခွဲကနေ10နာရီအစီအစဉ်တစ်ခုထုတ်လွှင့်ပေးပါတယ်။ဒါထဲမှာအချိန်ချင်းပြန်ပြီးတော့ထုတ်လွှင့်ပေးနေပါတယ်နော်။အခုလောအားပေးတဲ့အတွက်ကျေးဇူးတင်ပါတယ်။စင်တော်ဆိုတဲ့တော်ရရှင်ကတော့လူစိတ်တဲ့လူမာနာလူလောဘလူဒေါသလူမောဟများရှော့ချပြီးတော့ကိုယ်နိုင်ငံတွင်နေထိုင်တဲ့သူတွေစိတ်ချမ်းသာနဲ့ကိုယ်ကျန်းမာခင်မီစွာနေထိုင်နိုင်ဖို့ကုညီရိုင်းပင်းမှုတွေပြုလုပ်ပြီးတော့အသိပညာအတတ်ပညာမျှဝေတဲ့တရားတော်များများနားထောင်ကိုယ်ဒုက္ခကိုယ်ငြိမ်းချမ်းစွာနေထိုင်ကြစေလိုပါ रे ခင်ဗျာတက်ရှိတဲ့ဝါတွေအားလုံးငြိမ်းချမ်းကြပါစေဆိုပြီးတော့တရားသဘောနဲ့ရှင်ပြီးတော့လူပေါင်းအတိုင်းဝိုင်းကြမှာအချင်းချင်းရိုင်းပင်းကုညီဖို့တရားအေးချမ်းစွာအတူတကွလက်တွဲနေထိုင်နိုင်ဖို့တောင်းဆုပြုလာပါတယ်VOE ကိုကျေးဇူးတင်ပါတယ်လို့ပြောလာတဲ့သောရရှင်နှစ်ယောက်ကတော့ဒီ VOE Facebook စာမျက်နှာပေါ်မှာအကဲဖြတ်ရတဲ့နေရာမှာလာပြီးတော့ VOE ကိုအမှတ်ပေးသွားတာပါ။တိန်တန်ဦးဆိုတဲ့သောရရှင်က88အရေးခင်ပြီးကလေးကအစဉ်တစိုက်နားထောင်လာတာသတင်းမှန်တွေကိုနားထောင်ရလို့ပါ။အားပေးလျက်ပါ VOE ဝိုင်းတော်သားတွေအားလုံးချမ်းမြေ့ကြပါစေ။ VOE လည်းဆက်လက်ပြီးတော့အောင်မြင်စွာနဲ့သတင်းမှန်တွေကိုအလင်းပြရင်နဲ့ကဘာဒီသွေးတီပါစေလို့ဆုတောင်းပေးလာပါတယ်ဟုတ်ကဲ့အမတန်ကျေးဇူးတင်ပါတယ်ရှင်နောက်ထပ်သောရရှင်တယောက်ရေးလာတာကတော့မန်ဒန်ဖွန်ဆိုတဲ့သောရရှင်မှာချင်းနာမည်ဖြစ်ပါလိမ့်မယ်နော်ကျမအတန်ထွက်တာမှားခဲ့ရင်ခွင့်လွတ်ပါရှင်သူကအင်္ဂလိပ်လိုရေးထားတဲ့စာလုံးမှာကိုကျမမြန်မာလိုထွက်ကြည့်ဖို့ကြိုးစားလိုပါ VOE ကိုအမြဲတမ်းနားထောင်နေတဲ့ပရိသတ်တယောက်ဟာကျွန်တော်ဖြစ်ပါတယ်ကျွန်တော်က VOE BBC ကို iPhone Postcard နဲ့နားဆင်ပါတယ် VOE ကို Subscribe လုပ်ထားတဲ့အတွက်လည်းအချိန်မီသတင်းတွေအလိုလျောက် Download လုပ်ထားပေးလို့အလုပ်အားတဲ့အချိန်မှာနားဆင်နိုင်တာ VOE ကိုအမြဲတမ်းအားပေးနေပါရဲ့နော်တဲ့ဟုတ်ကဲ့ပါအခုနောက်ပိုင်းမှာဒီနည်းပညာသစ်တွေပေါ်လာလို့ဟိုးရင်တော့သုံးခဲ့တဲ့ရေဒီယိုတွေနေရာမှာနိုင်ငံတကာကဆိုရင်တော့ online ကနေနားထောင်လို့ရလာတာကောင်းတဲ့အချက်ဖြစ်ပါတယ်ကျမတို့အစီအစဉ်တွေကိုလိုင်းနိုမီတာနဲ့ကမ္ဘာတစ်ဖက်ချမ်းကိုထုတ်လွှင့်ပို့ပေးရတာမလို့online ကနေပြီးတော့တိတ်မကျေပြန့်သေးခင်တော့ဆိုရင်တော့ဒီကျမတို့အခုထုတ်လွှင့်ပေးနေတဲ့နိုင်ငံသားအနောက်နိုင်ငံတွေမှာနေကြတဲ့သူတွေဖို့ကျမတို့ထုတ်လွှင့်ပေးတဲ့မြန်မာအစီအစဉ်တွေကိုအေးရှားမှာရောက်နေတာအာရှဒေတာကပဲဖမ်းယူနားဆင်နိုင်လို့ဒီဘက်ကနေဖမ်းယူနားဆင်လို့မရတဲ့အခြေအနေရှိခဲ့ပါတယ်အခုတော့ရေဒီယိုပဲသုံးသုံးဒီတယ်လီဖုန်းကနေပြီးတော့အင်တာနက်ပဲသုံးသုံးကွန်ပျူတာကပဲနားထောင်နားထောင်ကမ္ဘာနေရာအနှံ့ကပြည်သက်တွေသူတို့အဆင်ပြေရာဒီမီဒီယာရေဒီယိုကွန်ပျူတာအင်တာနက်အဲ့ဒါမျိုးတွေကိုသုံးပြီးတော့နားဆင်နိုင်တဲ့အတွက်ကြောင့်မလို့အားလုံးအတွက်အဆင်ပြေသွားရပါတယ်ဒီလိုနားထောင်တဲ့နေရာမှာလည်းအခက်အခဲတစ်စုံတစ်ရာရှိခဲ့ရင် ချက်ချင်းစာလန်းရေးပြီးတော့အကြောင်းကြားပေးပါအောင်လို့မှာကျင်ပါတယ်နော်အခုလိုမျိုးလမ်းပြီးအကြောင်းကြားသတိပေးတဲ့အတွက်ကြောင့်မလို့အားလုံးကိုကျေးဇူးတင်ပါတယ်လို့ပြောချင်ပါတယ်မြန်မာနိုင်ငံကနိုင်ငံရေးအခြေအနေတွေလူမှုရေးရာကိစ္စအဝဝနဲ့ပတ်သက်ပြီးတော့သောရရှင်တွေကိုပိုင်းမြင့်တွေကိုလွတ်လွတ်လပ်လပ်ထုတ်ဖော်ရေးသားလာတဲ့စာရီကိုလည်း VOE ကလက်ခံရရှိတာမို့အဲ့ဒီထက်ကတချို့ကိုဒီညနေပြောပြပေးချင်ပါတယ်ရှင်။ VOE ဆိုတဲ့သောရရှင်ကတော့အမေရိကန်နဲ့မြန်မာကဘယ်တော့မှဒီသဟဇာတာဖြစ်မှာမဟုတ်ပါဘူးဆိုတဲ့သူ့ရဲ့ကိုပိုင်းမြင့်ကိုရေးလာပါတယ်။ဘာကြောင့်သူအဲ့ဒီလိုထင်နေရတာပါလဲ
။အမေရိကန်နဲ့မြန်မာဟာဘယ်လိုမှမိတ်ဆွေဖြစ်လာမှာမဟုတ်ပါဘူး။ဘာလို့လဲဆိုတော့ယဉ်ကျေးမှုချင်းလည်းမတူတွေးခေါ်ချင်းလည်းမတူကြပါဘူး။မြန်မာပြည်သူတွေအနေနဲ့အမေရိကန်ပေါ်အကောင်းမြင်စိတ်ထားနဲ့လေးစားဆက်ဆံပေမဲ့အမေရိကန်နိုင်ငံကလူ့အခွင့်အရေးဆိုပြီးမြန်မာနိုင်ငံပေါ်အမြဲတမ်းအဆိုးမြင်နေတာပဲရှိပါတယ်။မြန်မာနဲ့အမေရိကန်ဆိုတာဘလို့မှပေါင်းစည်းဖို့မဖြစ်နိုင်ဘူးဆိုတာမြန်မာတယောက်အနေနဲ့သိလာပါပြီ။ VOA ရေ
မြန်မာနိုင်ငံကလူ့အခွင့်အရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့နိုင်ငံတကာအထူးသဖြင့်အမေရိကန်ပြည်ထောင်စုကဝေဖန်တာတွေပေါ်မှာဒီသောရရှင်ကန့်ကွက်ပြီးတော့ရေးလာတာဖြစ်ပါတယ်။သူရဲ့ကိုယ်ပိုင်ထင်မြင်ယူဆချက်ကိုဖော်ပြပေးလိုက်တာပါရှင်။သောရရှင်ဆန်းဦးကတော့ဒီမြန်မာနိုင်ငံကဥပဒေတရားစီရင်မှုကိစ္စတွေနဲ့ပတ်သက်ပြီးတော့အခုလိုသူ့ရဲ့အမြင်ကိုရေးလာတာပါ
။ဥပဒေပြောင်းလဲဝန်ထမ်းမပြောင်းရင်တော့ဥပဒေတစ်ခါစာရဲပေါ်မှာပဲရှိမှာပါ။လက်စားတာလက်ပေးတာရှိနေဦးမှာပါ။ NLD ဆိုအနေနဲ့ဝန်ထမ်းမဟုတ်တဲ့စစ်ဆေးကော်မတီဖွဲ့ဖို့လိုပါတယ်။စကားဘလောက်တုံးနေမြေစာပုံအမြင့်ကဘလောက်ဆိုတာတွေကိုချက်ချက်မမှလုံးစေချင်ပါတယ်ခင်ဗျာ
ရေမစေးကြောက်တေရှာတဲ့မြေစာပုံတွေခဏခဏပြိုကျပြီးတော့လူလူအောင်များစွာအသက်ဆုံးရှုံးရတဲ့ဖြစ်ရက်နဲ့ပတ်သက်ပြီးတော့စာတူတူပဲရေးလာပုံရပါတယ်เนาะစာကတိတ်မပြည့်စုံပေမဲ့လည်းသူ့ရဲ့မြေစာပုံအမြင့်ဘလောက်ဆိုတာချက်မှတ်လုံးဆောင်ပေးပါလက်မစားကြပါနဲ့ဒီကိစ္စအတွက်လူအသက်ပေါင်းများစွာဆုံးရှုံးနေရတာကိုကန့်ကွက်ခြင်းနဲ့ပုံနဲ့ရေးလာခဲ့ပါတယ်ခုဆက်ပြီးတော့တော်ရရှင်တွေသူတို့ရင်ဆိုင်နေရတဲ့နေ့စဉ်လူမှုဒုက္ခအဝဝကိုရင်ဖွင့်လာတဲ့စာရီနောက်ပြီးတချို့တွေကလည်းခက်ညင်းကြီးလေးပြောလာကြတာပါအဲ့ဒီစာရီကိုဝေမျှပေးကြပါတယ်ပထမအဆုံး Tidy and Camp ဆိုတဲ့တော်ရရှင်ဘာလို့မျိုးလဲတော့မသိပါဘူးเนาะဒါမှမဟုတ်ဒီတိုင်းနာမည်ယူထားသလားဟုတ်ကဲ့ပါဒီတော်ရရှင်ကဂျပန်မှာအလုပ်သွားလုပ်ချင်ပါတယ်တဲ့ဒီမှာဘာအလုပ်မှလုပ်လို့မရတာနှစ်လရှိပါပြီတဲ့မြန်မာနိုင်ငံမှာအလုပ်ကန်ရှားပါနေတဲ့အခြေအနေကိုဒီတော်ရရှင်ရဲ့စာမှာထင်အပ်ပြထားပါတယ်เนาะအော်ဒါနဲ့တော်ရရှင်တွေကို Facebook စာမျက်နှာမှာရေးလာတဲ့တော်ရရှင်တယောက်ရဲ့မှတ်ချက်လေးကိုဝေမျှပြီးတော့ဒီနေ့အစီအစဉ်အဆုံးသတ်ပေးကြပါမယ်။ဒီတော်ရရှင်ကကျမတို့ VOE ကတင်ဆက်ပေးတဲ့အစီအစဉ်တစ်ခုကိုနားဆင်ပြီးတော့သူပြန်ပြီးတော့ရေးလာတာဖြစ်ပါတယ်။ကျမတို့ကလူမှုကွန်ရက်ဆွဲနေတဲ့သူတွေအကြောင်းကိုကျမတို့ဒီသတင်းတင်ပြပေးခဲ့တာဖြစ်ပါတယ်။လူမှုကွန်ရက်ဆွဲနေတဲ့သူတွေကမိုးရစေဆွဲနေတဲ့သူတွေရဲ့ပြုမှုဆောင်ရွက်ချက်တွေနဲ့အမတမာဆင်တယ်ဆိုပြီးတော့သိပ္ပံပညာရှင်တွေလေးလာတွေးရှိခဲ့တဲ့အကြောင်းကျမတို့တင်ပြခဲ့တာပါ။လူမှုကွန်ရက်ကိုအလွန်ကျွံတုံးဆွဲတဲ့သူတွေကမိုးရစေဆွဲနေတဲ့သူတွေလိုပဲမှန်ကန်တဲ့ဆုံးဖြတ်ချက်မချနိုင်တာတွေ့ရပါတယ်တဲ့မစ်ရှိဂန်ပြည်နယ်တက္ကသိုလ်နဲ့ဩစတြေးလျကမိုနက်စ်တက္ကသိုလ်ကလေ့လာသူတွေတွေ့ရှိခဲ့တာပါဒီသတင်းကိုနားဆင်ပြီးတော့တော်ရရှင်တယောက်ပြန်ရေးလာတာကတော့ဘဘကြီးဆိုတဲ့ Facebook အကောင့်ပိုင်ရှင်မှာမှန်ပါဗျာနိုးတာနဲ့တပြိုင်နက်ဖျားမရှိခိုးသေးဘူးသူ့ကိုပဲအရင်ဖွင့်ကြည့်တော့တာကို like လုပ်သလား comment သလား comment ပေးသလားကိုပြောချင်တာထင်ပါတယ်နော်ဆဲသလားဆိုတာပေါ့ဥရန်ဆွဲဆိုတာဒါပါပဲအကုသိုလ်နဲ့နှိုးထလာတာလေလို့ရေးလာပါတယ်။ဟုတ်ကဲ့ဒါမဲ့လည်းဒီမြန်မာနိုင်ငံ Facebook ပိတ်သက်တဲ့ဘက်ကပြန်ပြောရမယ်ဆိုရင်တော့မြန်မာနိုင်ငံမှာလွယ်လွယ်ကူကူနဲ့နိုင်ငံတကာသတင်းတွေသိရတာကလည်းဒီ Facebook စာမျက်နှာအဓိကဖြစ်နေတာဖြစ်ပါတယ်နော်။တခြားနိုင်ငံတွေနဲ့တော့ကွာပါတယ်။ဒါမဲ့လည်းဒီသိပ္ပံပညာရှင်တွေပြောသလိုမျိုးတန်ဆေးလွန်ပြီးတယ်လီဖုန်းဘိုးတွေလည်းအရန်ကုန်ကြတခြားအလုပ်အကိုင်တွေလည်းပြက်ရလောက်အောင်မိုးရစေဆွဲသလိုအသုံးပြုမယ်ဆိုရင်တော့ကိုယ့်အတွက်ဘေးဖြစ်နိုင်တယ်ဆိုတာအသေးချပါရှင်။ဒီဘက်သောရရှင်ရဲ့အစာရိမှတ်ချက်တွေကိုဒီမှရင်ရက်ချင်ပါတယ်။တေးတောင်းလာတဲ့သောရရှင်တွေအတွက်မြန်မာသချင်းလေးတို့တေးလက်ဆောင်ပေးဦးမှာဖြစ်ပါတယ်နော်။ကျွန်တော်တို့ view မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ radio season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြေတားတေးလက်ဆောင်ကဏ္ဍမှာတေးသချင်းလေးတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုယ်ပိုင်ထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးချင်ကြတယ်ဆိုရင်တော့ကျမတို့ VOE ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စာရိုက်ကနေစာပို့မယ်ဆိုရင် VOE American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်အီးမေးလ်ပေးဖို့မယ်ဆိုရင် bammy@voenews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ် Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြမပြီကပေးစာများအစီအစဉ်တွေစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော် Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်သောရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်အခုမြန်မာသတင်းလေးတစ်ပုဒ်တေးလက်ဆောင်တောင်းထားတဲ့သောရရှင် Facebook ပေါ်ကနေပြီးတော့ဇော်မျိုးဆိုတဲ့သောရရှင်တောင်းထားတဲ့သတင်းလေးထုတ်လွှင့်ပေးကြပါတယ် Trailer ကိုတည်ဆူထားတဲ့မြန်မာပြည်မှာဆိုတဲ့သတင်းလေးထုတ်လွှင့်ပေးပါတယ်မြန်မာပြည်သူတွေအတွက်ရည်ညွှန်းပါတယ်ဆိုပြီးတော့မေတ္တာတေးလက်ဆောင်မြန်မာနိုင်ငံသားတွေကိုပေးလာပါတယ်ရှင်။ Okay train robot တီးဆိုထားတဲ့မြန်မာပြည်မှာဆိုတဲ့သချင်းလေးကိုဒီဒေတောင်းထားတဲ့သောရရှင်ဇော်မျိုးနဲ့အတူအားလုံးခံစားနားဆင်ကြပါအောင်ရှင်
။အောင်မြင်ပါစေအရာခတ်သိမ်းပျော်ရွှင်ပါစေလူခတ်သိမ်းအကုန်
ဆိုထားတဲ့မြန်မာပြည်မှာဆိုတဲ့သတင်းကိုနားဆင်ခဲ့ကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်ရဲ့ဝေဖန်ကြံပေးစာတွေရင်ဖွင့်စာတွေနဲ့တေးသတင်းတောင်းလာတွေကိုတင်းငွေနေညပိုင်းနဲ့တင်းလာနေမနက်ပိုင်းချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အပြင် VOA မြန်မာပိုင်း Facebook စာမျက်နှာကနေပြီးတော့လည်းဓာတ်ရိုက်နားဆင်နိုင်ပါတယ်ပြန်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုလည်း Facebook ပေါ်မှာပြန်ပြီးတော့နားဆင်နိုင်တယ်လို့မျိုး VOA ရဲ့ Internet ဆာမျက်နှာမှာလည်းပြန်ပြီးတော့သွားပြီးတော့နားဆင်နိုင်ပါတယ်ရှင်။ကျွန်တော်ရဲ့ website လိပ်စာက burmese.voanews.com ဖြစ်ပါတယ်။ VOA ကိုလည်းစာရေးကြပါအောင်နော်။သောရရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်
။ Need a good will need the time to learn and give it in need to she nagalanya la pasibu Nimapima san yizba mya po bazi Nimapima ta ya chen ni ja bazi Nalon na la du mya tu de tu bwa ko sain na ba Shwin lan chen ni ti zong di ni ti ni ni jan zi bu Nimapima ta na na ti ya zi ti ya man dui Nimapima ta ya chen ni ja bazi
မေဒနာကျော်ရဲ့မြန်မာပြည်မှပေးစာများအစီအစဉ်အပြီးအခုတခါတော့ကဘာတလွားထူးခြားဆန်းပြသတင်းအစီအစဉ်လှည့်ရောက်လာပါပြီ။ကိုငင်းညံ့နဲ့မက်ခင်ဖြူတွေတို့ပြောပြမှာပါ။
အမေရိကန်နိုင်ငံနယူးယောက်မြို့က Times Square မှာဂျိုဒန်လမ်းလျှောက်တဲ့မောင်နှမ2ယောက်အချက်25ချက်မြင့်တဲ့ဒီထဲမှာဂျိုဒန်လျှောက်ပြခဲ့ပါဗျ။ Nick နဲ့ Legiona Wallander မောင်နှမနှစ်ယောက်ဟာအမြင့်ပေ250ကျော်မှာ19မီလီမီတာလောက်ပဲရှိတဲ့တန်ကျိုးတန်းပေါ်မှာမျက်နှာချင်းဆိုင်ရှောက်ခဲ့ကြတာပါမောင်နှမနှစ်ယောက်အလဲမှာကျိုးတန်းရှောက်ရင်တွေးဆုံကြတာဖြစ်ပြီးတော့တယောက်ပေါ်တယောက်နင်းကြော်ပြီးတစ်ဖက်ကိုရောက်သွားအောင်ရှောက်ကြရတာပါသူတို့နှစ်ယောက်ရှောက်ခဲ့တဲ့အကွာအဝေးကတော့ပေ1300လောက်ရှိပြီးနယူးယောက်မြို့တမန်ဝင်ဖြစ်ပါတယ်2019ခုနှစ်ကကျိုးတန်းလမ်းလျှောက်ရင်အမြင့်ပေ30လောက်ကပြုတ်ကျဒဏ်ရာရခဲ့တဲ့မြမဖြစ်သူလီဂျာနာရဲ့ပထမဆုံးအမြင့်ကျိုးတန်းလမ်းလျှောက်ပြတဲ့ပွဲဖြစ်ပါတယ်သူတို့နှစ်ဦးဟာဆက်ကက်ကျိုးတန်းလမ်းလျှောက်ပြတဲ့မိသားစုကဖြစ်ပြီးတော့သူတို့ဟာမျိုးရိုးဆင်ဆက်90တိုင်တိုင်အခုလိုကျိုးတန်းလမ်းလျှောက်ခဲ့ကြတာပါနိခာအရင်တုန်းကလည်းနိုင်ဂရာရေတကောနောက်ဂရန်ကန်ယွန်ကျောက်တွေကိုဖျက်ကျော်ကျိုးတန်းလျှောက်ပြခဲ့ပြီးတော့မီးတောင်ရှင်ဘော်ကနေကျိုးတန်းဖျက်လျှောက်ဖို့လည်းစီစဉ်နေတယ်လို့ပြောပါရရှင
်။အဲဒီစင်ကာပူနိုင်ငံမှာဒုငှက်ကြားသချင်းဆိုတဲ့ပြိုင်ပွဲကိုပြီးခဲ့တဲ့ပတ်ကကျင်းပခဲ့ပါဗျာ။ဒေတာခေါ်မတ်ဘုတ်လို့ခေါ်တဲ့ဒီငှက်ကလေးတွေဟာသချင်းဆိုကောင်းတယ်လို့လူသိများပြီးတော့အကောင့်150လောက်ရှင်ပြိုင်ခဲ့ကြတာပါ။အနိုင်ရခဲ့သူကတော့စုတစိမ့်နဲ့ကြွားဝါခွင့်ကိုရရှိတာပါ။တိုက်တာအဆောက်အဦတွေကြားကမြေကွက်လက်မှာရှင်ပြိုင်ခဲ့တာဖြစ်ပြီးငှက်တွေအလုံးလှောင်အိမ်ထဲမှာထည့်ထားပြီးတော့ဝလုံးတိုင်ထိတ်မှာချိန်ထားတာပါပြိုင်ပွဲ၃မျိုးရှိပြီးတော့အတန်အနှိမ့်မြင့်ပေါ်မူတည်ပြီးခွဲခြားထားသလိုငှက်ကလေးတွေရဲ့တချင်းဆိုတန်ချိုတာမှုနဲ့အဆုံးသက်ပေါ်မူတည်ပြီးအမှတ်ပေးတာဖြစ်ပါတယ်အများသောအားဖြင့်ငှက်ပိုင်ရှင်တွေဟာအငိမ့်စားအသက်ကြီးပိုင်းတွေဖြစ်ပြီးအတန်သာတဲ့ငှက်ကလေးတွေရှာနိုင်တဲ့အပေါ်မှာလည်းဂုဏ်ယူကြတာဖြစ်ပါတယ်အဆိုပြိုင်ပွဲမှာဝင်ပြိုင်တဲ့ငှက်ကလေးတွေကတော့အတက်ငယ်ငယ်နဲ့ငှက်အထီးလေးတွေဖြစ်ကြပါတယ်ဒီငှက်ကလေးတွေရဲ့တချင်းဆိုတဲ့ဟာလူတွေနဲ့တူပြီးနားဆင်တဲ့လူတွေကိုတက်တောင့်တက်တာဖြစ်စေပါတယ
်ဂျပန်နိုင်ငံကပေါင်မုံဆိုင်တစ်ခုကတော့ပုံရိပ်ဖက်နည်းပညာကိုငွေရှင်းကောင်တာမှာသုံးနေပါတယ်အန်ဒါဆန်ကုမ္ပဏီကဖွင့်လှစ်တဲ့ပေါင်မုံအယောင်ဆိုင်တွေမှာသုံးတဲ့နည်းပညာကခွာဆွန့်လိုဘဂက်လိုပေါင်မုံတွေကိုအမျိုးအစားခွဲခြားသိနိုင်တာပါမုံတွေကိုဘေကရီစကန်နာဆက်ပေါ်တင်လိုက်တာနဲ့အယောင်တွေပုံစံတွေဖတ်ပြီးတော့ဘယ်လောက်ကြတဲ့နည်းဆိုတာကိုအလိုအလျောက်တွက်ချက်ပေးနိုင်တာပါဒီနည်းပညာကြောင့်ငွေရှင်းဖို့ကြာချိန်ကိုလျှော့ချပေးနိုင်ပြီးဆိုင်မာရှိတဲ့ငွေရှင်းကောင်တာတစ်ဝက်လောက်ကိုလျှော့ချနိုင်ခဲ့တယ်လို့ကုမ္ပဏီတာဝန်ရှိသူတူကပြောပါတယ်ဝန်ထမ်းတွေအတွက်သာမကဈေးဝယ်သူတွေအတွက်ပါစိတ်ဖိစီးမှုကိုရော့စေပါတယ်လို့လည်းပြောပါတယ်ဂျပန်နိုင်ငံဟာ1980ခုနှစ်လောက်ကတည်းကအလုပ်သမားရှားပါးနေခဲ့တာဖြစ်ပြီးတော့အသက်အရွယ်ကြီးရင်လာတဲ့လူဦးရေကလည်းတဖြည်းဖြည်းတိုးလာနေတာပါ။ဒါကြောင့်အခုလိုနည်းပညာတွေကိုတည်ထွင်ပြီးလုပ်သားရှားပါးမှုကိုဖြည့်ရှင်းနေတာပဲဖြစ်ပါရဲ့ရှင
်။ကဘာတလောအထူးကြားစံပြသတင်းများအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ခင်ဗျာကျွန်တော်တို့ VOA ကိုစာရေးသားလို့တယ်ဆိုရင်တော့ burmese@voanews.com email လိပ်စာကိုပေးပို့နိုင်ပါတယ်အခုတော့သတင်းအချင်းချုပ်ကိုဒေါခင်မျိုးသက်ကပြောပြပေးမှာပါ
American သမ္မတ Donald Trump ဟာတနင်္လာနေ့ကကိုရီးယားနိုင်ငံခြားကစစ်မဲ့ဆွန်ကိုဖျက်ပြီးမြောက်ကိုရီးယားခေါင်းဆောင် Kim Jong Un နဲ့တွေ့ဆုံခဲ့ပါတယ်။သမ္မတ Trump နဲ့ဒီလိုနေရာမျိုးမှာတွေ့ဖို့သူဘယ်တော့ကမှမျှော်လင့်မထားကြောင်းနဲ့တွေ့ရတာဝမ်းသာကြောင်း Kim ကပြောပါတယ်။အခုလိုနေကြမ်းမင်းဖျက်ပြီးမြောက်ကိုရီးယားနိုင်ငံနဲ့တွေ့ရောက်ခဲ့တဲ့အတွက်ဂုဏ်ယူကြောင်းသမ္မတ Trump ကပြောသလိုနောက်တစ်ခါတွေ့ဆုံဖို့အတွက် American ပြည်ထောင်စုကိုလာဖို့ပါ Kim ကိုဖိတ်ခေါ်ခဲ့ပါတယ်။American နဲ့တရုတ်ကြားကုန်သွယ်ရေးဆွေးနွေးပွဲတွေပြန်ပြီးဆမဲ့အရေးကအမတန်အရေးကြီးတဲ့သဘောတူညီချက်ဖြစ်ကြောင်းဒါပေမဲ့ကမ္ဘာစီးပွားရေးအင်အားအကြီးဆုံးနှစ်နိုင်ငံကြားမှာသဘောတူညီချက်တစ်ခုချက်ချင်းထွက်လာမယ်အလားအလာတော့မရှိဘူးလို့ American သမ္မတအင်ဂျီရောရဲ့စီးပွားရေးအချံပေး Larry Kudlow ကတနင်္ဂနွေနေ့မှာပြောကြားခဲ့ပါတယ်။မြန်မာနိုင်ငံကချင်ပြည်နယ်နဲ့ရှမ်းပြည်နယ်တို့အတွင်းကစစ်တမ်းဌာနချုပ်၅ခုမှာနောက်ထပ်၂လကြာအပြစ်ခတ်ရပ်ဆဲသွားမယ်လို့မြန်မာတပ်မတော်ကတနင်္ဂနွေနေ့မှာကြေညာချက်ထုတ်ပြန်ပါတယ်။အပြစ်ရမဲ့စစ်တမ်း၅ခုကမြောက်ပိုင်းတိုင်းအရှေ့မြောက်ပိုင်းအရှေ့ပိုင်းတိုင်းအရှေ့လယ်ပိုင်းနဲ့ရွှေတရိကန်တိုင်းစစ်ဌာနချုပ်ဖြစ်ပါတယ်။ပြီးခဲ့တဲ့2018ဒီဇင်ဘာလကစပြီးမြန်မာစစ်တပ်က၂ကြိမ်တိုင်အပြစ်ရခဲ့တာဖြစ်ပြီးတော့ဒါဟာတက်ပြတ်အကြိမ်မြောက်ပါရာသီဥတုကြောင့်ထိခိုက်ပျက်စီးမှုတွေနဲ့ကမ္ဘာမြေမှာသတင်းပတ်တိုင်းကြုံတွေ့နေရပြီးတော့ကပ်ဘေးကြီးဖြစ်မလာရေးအတွက်အရေးပေါ်ဆောင်ရွက်ချက်တွေလိုအပ်နေပြီလို့ကုလသမဂ္ဂအထွေမှုချုပ်အန်တိုနီယိုဂူတာရက်စ်ကတနင်္လာနေ့မှာသတိပေးလိုက်ပါတယ်။စက်တင်ဘာမှာကျင်းပမဲ့ဥတုရာသီဆိုင်ရာညီလာခံအတွက်ပြင်ဆင်ရေးအတွက်အဘူဒါဘီနှစ်ရက်ကြာဆွေးနွေးပွဲမှာပြောခဲ့တာဖြစ်ပါတယ်
။ကျေးဇူးပါခင်ဗျာ။သတင်းချင်းချုပ်ကိုဒေါခင်မျိုးသက်ပြောပြခဲ့တာပါ။ဒီမိနစ်အတွက်အစီအစဉ် ထုတ်လို့ရေးမှုကမတ်တင်ဂီတိုက်ဖြစ်ပြီးတော့အသံမိုင်းဆိုင်ရာအင်ဂျင်နီယာဂျွန်အယ်လဆန်ဖြစ်ပါတယ်။တင်းနာနေမနေ့ပဲ VOA စီစဉ်တွေကိုမနေ့6နိုင်နေ9နိုင်အထိလိုင်းနိုမီတာ340 48နဲ့ VOA ရဲ့ Facebook စာမျက်နှာကပါတင်ဆက်ခဲ့တာပါ။သရရှင်တွေအားလုံးအဆင်ပြေတဲ့နေ့တစ်နေ့ဖြစ်နိုင်ကြပါစေ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါ။ကျွန်တော်ညဝင်းအောင်ပါ
This program has come to you from the Voice of America, Washington.